Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။2019ခုနှစ်နှုတ်ဒီဇင်ဘာလ2ရက်တနင်္လာနေ့ VOA အမေရိကန်တိုင်းရဲ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါရဲ့ရှင်။ကျမခွာညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်ကျမကတော့စုမြတ်မော်မှာအမေရိကန်ကိုတင်သွင်းတဲ့ဘရာဇီးလ်နဲ့အာဂျင်တီးနားနိုင်ငံတွေကတမ်မနီနဲ့အလူမီနီယမ်တွေအပေါ်သွင်းကုန်ကုန်တွေချက်ချင်းပြန်တက်မဲ့မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်ကမ္ဘာရာသီဥတုပြောင်းလဲဖောက်ပြန်မှုတိုက်ဖျက်ရေးနိုင်ငံတကာညီလာခံကြီးကိုတော့စပိန်နိုင်ငံမက်ဒရစ်မြို့တော်မှာဒီကနေ့စတင်ကျင်းပနေပါတယ်အခုလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ကြီးညာပေးပါမယ်ရှင်
အခုညပိုင်းသတင်းလွှာတွေဆက်သွယ်မြင့်မြန့်ချက်တွေထဲမှာတော့ရန်ကုန်တက္ကသိုလ်ကြီးနှစ်တရာပြည့်အခမ်းအနားကိုဒီကနေ့စတင်ကျင်းပခဲ့ပါတယ်
။အာရှအဆင့်မှာထိတ်တန်းကရပ်တည်နိုင်တဲ့ကြောင်းရန်ကုန်တက္ကသိုလ်ဟာအရှိတောင်အာရှနိုင်ငံတွေကကျောင်းသားကျောင်းသူတွေလာရောက်ပညာစီးပွားရာတက္ကသိုလ်ဖြစ်ခဲ့ပါတယ
်။အမျိုးသားလွှတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းရဲ့အဖွင့်မင်ကိုနဲ့အတူနားဆင်ကြရဖို့ရှိပါလေရှင်။ဒီကမြမပြည်တဲ့ကိုကိုယ်သဘောနဲ့ကိုပြန်လာသူရိုဟင်ဂျာဒုက္ခသည်400ကျော်ရှိလာတဲ့အကြောင်းနဲ့အတူမြောက်ဦးမြို့နယ်မှာတော့အစိုးရတပ်နဲ့ AA အဖွဲ့တို့နှစ်ရက်ဇက်တိုက်ဖြစ်နေတဲ့တိုက်ပွဲအခြေအနေနဲ့ဒီနိုင်ငံတကာသတင်းလွှာထဲမှာတော့ရာသီဥတုပြောင်းလဲမှုတိုက်ဖျက်ရေးဆိုင်ရာညှိနှိုင်းခံအကြောင်းသတင်းလွှာတွေကိုနားဆင်ကြရပါမယ်ရှင်။ဒုတိယပိုင်းမှာမြန်မာတခွင်စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှတက်တန်ရောင်သတင်းလွှာစတဲ့သတင်းပတ်စင်ကဏ္ဍတွေနားဆင်ကြရဖို့ရှိပါတယ်။အခုရင်ဆုံးတော့တင်းနာနေညပိုင်းထိတ်တန်းရောက်နေတဲ့ဒေတာတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ပြောပြပါမယ်ရှင်
။အမေရိကန်နိုင်ငံကိုတင်သွင်းတဲ့ဘရာဇီးလ်နဲ့အာဂျင်တီးနားနိုင်ငံတွေကတမ်မနီနဲ့အလူမီနီယမ်တွေအပေါ်သွင်းကုန်ကုန်တွေချက်ချင်းပြန်တက်မှတ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။ဘရာဇီးလ်နဲ့အာဂျင်တီးနားနှစ်နိုင်ငံလုံးမှာသူတို့ငွေကြေးတန်ဖိုးတွေကိုအကြီးအကျယ်ရှော့ချနေတာကြောင့်အမေရိကန်လက်သမားတွေထိခိုက်နစ်နာနေတဲ့အတွက်အဲ့ဒီနိုင်ငံတွေကသွင်းတဲ့တမ်မနီနဲ့အလူမီနီယမ်တွေအပေါ်သွင်းကုန်ကွင်တွေပြန်လည်ကောက်ခံမယ်လို့သမ္မတထရမ့်က Twitter လူမှုကွန်ရက်ပေါ်မှာဒီကနေ့ရေးသားခဲ့ပါတယ်။ဘရာဇီးလ်သမ္မတဂျာယာဘော်ဆနဲရိုကတော့သမ္မတထရမ့်ကိုသူဆက်သွယ်ပြီးသွင်းကုန်ကွင်တွေမချမှတ်ဖို့ပြောမယ်လို့တုံ့ပြန်ခဲ့ပါတယ်။အာဂျင်တီးနားထုတ်လို့ရေးဝန်ကြီးကလည်းသမ္မတထရမ့်ရဲ့ကြေညာချက်ကိုမျှော်လင့်မထားဘူးလို့ပြောပြီးအမေရိကန်တာဝန်ရှိသူတွေနဲ့ဆက်သွယ်ဆွေးနွေးမယ်လို့ပြောကြားခဲ့ပါတယ်။နိုင်ငံတွေအနေနဲ့ငွေကြေးတန်ဖိုးတွေတမင်လျှော့ချထားလို့စီးပွားရေးအကျိုးအမြတ်တွေရနေတာတားဆီးပေးဖို့အတွက်လည်းသမ္မတထရမ့်ကပဟိုပန်ကိုတိုက်တွန်းခဲ့ပါသေးတယ်။ဥရောပနိုင်ငံတွေအပါအဝင်တချို့နိုင်ငံတွေမှာအတိုးနှုန်းတွေကို3%အောင်လျှော့ချထားတဲ့အတွက်အဲ့ဒီနိုင်ငံတွေကဈေးကွက်ထဲမှာအသာစီးကရနေတယ်လို့ပြောပြီးအမေရိကန်မှာလည်းဗဟိုဘဏ်အတိုးနှုန်းတွေကိုလျှော့ချဖို့အတွက်သမ္မတထရမ့်ကအကြိမ်ကြိမ်တိုက်တွန်းနေပါတယ်
။ဟောင်ကောင်ဒီမိုကရေစီရေးအားပေးတဲ့ဥပဒေကိုအမေရိကန်ကအတည်ပြုပြီးနောက်အမေရိကန်ရေးတဲ့သံတော်တွေဟောင်ကောင်မှာကန့်ကွက်ခွင့်ပေးထားတဲ့ခွင့်ပြုချက်ကိုဆိုင်းငံ့လိုက်ပြီလို့တရုတ်ဘက်ကကြေညာလိုက်ပါတယ်။အမေရိကန်ရဲ့အဓိပ္ပာယ်မရှိတဲ့လောက်ရကြောင်းအမေရိကန်စစ်သည်တော်တွေလေရင်တွေကိုဟောင်ကောင်ပိုင်နယ်ထဲနားခွင့်ပြုထားတဲ့ခွင့်ပြုချက်ကိုဆိုင်းငံ့ထားဖို့တရုတ်ဆိုရကဆုံးဖြတ်ခဲ့တာလို့တရုတ်ဆိုရပြောခွင့်ရဟွာချုံရင်းကဒီနေ့သတင်းစာရှင်းလင်းပေါ်မှာပြောခဲ့တာပါအမေရိကန်အနေနဲ့အမားကိုပြင်ဆင်ဖို့နဲ့ဟောင်ကောင်နဲ့တရုတ်ပြည်တွင်းရေးဝင်ဆွတ်နေတဲ့လောရက်တွေကိုရပ်တန်းကရပ်ဖို့လဲတရုတ်ကတိုက်တွန်းခဲ့တယ်လို့ဆိုပါတယ်ဟောင်ကောင်ကဒီမိုကရေစီတောင်းဆိုရေးဆန္ဒပြသူတွေအပေါ်စိုးစိုးဝါးဝါကင်တွယ်တုံ့ပြန်နေတယ်လို့ပြောနေတဲ့အမေရိကန်အခြေစိုက် NGO အဖွဲ့တွေကိုလည်းအရေးယူတန်ခတ်လိုက်ပါတယ်ဒီအဖွဲ့တွေထဲမှာ National Endowment for Democracy NED Human Rights Watch HRW နဲ့ Freedom House စတဲ့အလူခွင့်ရကိုအားပေးနေတဲ့ဖွဲ့တွေပါပါတယ်ဒီသတင်းနဲ့တစ်ဆက်တည်းမှာပဲ American နဲ့တရုတ်ကြားကုန်သွယ်သဘောတူညီချက်တွေရဖို့ဆွေးနွေးမှုတွေရဆိုင်နေတယ်လို့ Axios ဆိုတဲ့သတင်း website ကဖော်ပြခဲ့ပါတယ်ဟောင်ကောင်လူခွင့်ရနဲ့ဒီမိုကရေစီဥပဒေကိုသမ္မတဒေါ်နယ်ထရမ့်လက်မှတ်ထိုးအတည်ပြုခဲ့လို့ဆွေးနွေးမှုတွေရပ်သွားကြောင်းနဲ့သမ္မတရှီကျင်းပင်အနေနဲ့လည်းတရုတ်ပြည်တွင်နိုင်ငံအခြေအနေဒီနေ့အောင်အချိန်ဆောင်ဖို့လိုကြောင်းအမေရိကန်ကိုယ်စားလှယ်အဖွဲ့နဲ့နှိစက်သူရဲ့အပြောကိုကိုးကားပြီးဒီ anxious သတင်းမှာဖော်ပြခဲ့တာပါတကယ်တော့ဟောင်ကောင်ဒီမိုကရေစီရေးဆန္ဒပြမှုတွေပေါ်တရုတ်ပြည်မှကြီးကိုလူလားတဲ့ဆွေးနွေးကနှိမ်နင်းနေတာကြောင့်ဟောင်ကောင်ကိုအမေရိကန်ကပေးထားတဲ့ကုန်သွယ်အထူးခွင့်ရေးကိုနှစ်စင်ပြလဲသုံးသပ်ဖို့နဲ့ဟောင်ကောင်ဒီကီယုံနှိမ်နင်းရေးရဲတပ်ဖွဲ့တွေအသုံးပြုတဲ့လက်နက်တွေရောင်းချမှုပိတ်ပင်ဖို့ပါဝင်တဲ့ဥပဒေချက်နှစ်ခုကိုသမ္မတထရမ့်ကပြီးခဲ့တဲ့သတင်းဘက်ကပဲလက်မှတ်ထိုးအတည်ပြုခဲ့တာပါခင်ဗျ
ကမ္ဘာနိုင်ငံတွေအနေနဲ့ရာသီဥတုပြောင်းလဲဖောက်ပြန်မှုကိုတိုက်ဖြတ်ကြမလားရာသီဥတုဖောက်ပြန်မှုရဲ့ပြင်းထန်တဲ့တက်ရောက်မှုတွေကိုလက်လျှော့ရင်ဆိုင်မလားဆိုတဲ့လမ်းနှလမ်းကိုရွေးကြရလိမ့်မယ်လို့ကုလသမဂ္ဂတူရေးမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောကြားလိုက်ပါတယ်စပိန်နိုင်ငံမက်ဒရစ်မြို့တော်မှာဒီကနေ့စတင်တဲ့ရာသီဥတုဆိုင်ရာညီလာခံဖွဲ့ပွဲမှာအတွင်းရေးမှုချုပ်ဂူတာရက်စ်ကမိန့်ခွန်းပြောကြားခဲ့တာဖြစ်ပါတယ်
The decisions we make here will ultimately define whether we choose a path of hope or a path of surrender. And remember, we made a commitment to the people of the world through the Paris Agreement.
ဒီညီလာခံကနေဆုံးဖြတ်လိုက်တဲ့ဆုံးဖြတ်ချက်တွေကမျှော်လင့်ချက်လမ်းကိုသွားမှာလားလက်လျှော့ရှုံးပေးတဲ့လမ်းကိုသွားမှာလားဆိုတာရွေးချယ်သတ်မှတ်မှာဖြစ်ကြောင်းနဲ့ရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးအတွက်သိပ္ပံနည်းပညာတွေအရင်းအမြစ်တွေရှိထားပြီးသားဖြစ်ပေမဲ့နိုင်ငံရေးအရာစိတ်ဆန္ဒသာလိုအပ်တယ်လို့ကုလသမဂ္ဂတွေးရမှုချုပ်အန်တိုနီယိုဂူတာရက်စ်ကအဖွဲ့မိန့်ခွန်းမှာပြောကြားသွားတာဖြစ်ပါတယ်27ရာစုမှာလူမှုအချက်အသေးတွေနဲ့တဘာဝပတ်ဝန်းကျင်ပြဿနာနှစ်ခုကဆက်ဆက်နေတာမို့ဒီပြဿနာနှစ်ခုလုံးကိုအညီအမျှဖြေရှင်းဖို့လိုအပ်တယ်လို့ညီလာခံအလှည့်ကျဥက္ကဋ္ဌကယ်ရိုလိုင်းနှစ်မစ်ကလည်းပြောကြားခဲ့ပါတယ်2015ခုနှစ်ကပြင်သစ်နိုင်ငံပါရီမြို့တော်မှာရရှိခဲ့တဲ့ပါရီသဘောတူညီချက်ထဲကဖန်လွန်အိမ်တန်းငွေထုတ်လွှတ်မှုရှော့ချရေးနဲ့ရာသီဥတုဖောက်ပြန်မှုဒဏ်ခံရတဲ့ဆင်းရဲတဲ့နိုင်ငံတွေကိုတန်းငွေထုတ်လွှတ်နေတဲ့ချမ်းသာတဲ့နိုင်ငံတွေကရော့ကြီးပေးရုံနဲ့ဆိုင်တဲ့အလုပ်ဖြစ်မဲ့နိုင်ငံတကာစနစ်တစ်ခုဖန်တီးရေးကိုအခုညီလာခံမှာဆွေးနွေးကြမှာပါပါရီသဘောတူစာချုပ်ထဲကနေအမေရိကန်အစိုးရနှုတ်ထွက်ထားပြီးမြေ2020နိုဝင်ဘာ4ရက်နေ့အထိအဖွဲ့ဝင်အဖြစ်ဆက်ရှိနေမှာဖြစ်ပါတယ်ဒါကြောင့်အထူးတန်တမန်မာစီယာဘာနီဂက်ဦးဆောင်တဲ့အမေရိကန်ကိုယ်စားလှယ်အဖွဲ့ညီလာခံတက်ရောက်နေပါတယ်။အမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်တဲ့အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီကတော့ရာသီဥတုပြောင်းလဲမှုတိုက်ဖြတ်ရေးအတွက်လွှတ်တော်ကိုယ်စားလှယ်ရဲ့တန်ဒိဋ္ဌန်ဟာဆက်လက်ခိုင်မာနေဆဲဖြစ်တယ်လို့လွှတ်တော်ကိုစားပြောကြားခဲ့ပါတယ
်။အမေရိကန်သမ္မတအင်ပီရောအနေနဲ့တပတ်ခါဗိုလ်ဒူးနေ့မှာလုပ်မဲ့အောက်လွှတ်တော်တရားရေးကော်မတီဌာနဘက်မှပါဝင်မှာမဟုတ်ဘူးလို့ညင်းလိုက်ပါတယ်။သမရဘော်တရားဆွေးမှုဆိုင်ရာစုံစမ်းလုပ်ငန်းရဲ့နောက်တစ်ဆင့်တက်ဖို့ရှိနေချိန်မှာဖြစ်လာတဲ့ဒီတရားရေးကော်မတီရဲ့ပထမဆုံးကြားနာပွဲကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အင်ပီရောရှေ့နေတို့လာရောက်ခြေပါဖို့အောက်လွှတ်တော်တရားရေးကော်မတီဥက္ကဋ္ဌဂျယ်ရယ်ဒ်နက်ဒလာကဖိတ်ကြားခဲ့ပါတယ်။သမ္မတထရမ့်အနေနဲ့ဒီပတ်ထက်လန်ဒန်မှာလုပ်မယ့်နေတိုးဆွေးနွေးပွဲသွားတက်ဖို့ရှိနေတာကြောင့်ကိုယ်တိုင်တက်ရောက်ဖို့ဘသူကမှမမျှော်လင့်ထားပေမဲ့အင်ပီရောရှေ့နေပတ်စီဘိုလွန်ဘက်ကတော့အခုလိုပါဝင်ဖို့ညှင်းဆဲခဲ့တာပါ။တရားရေးကော်မတီဥက္ကဋ္ဌနက်ဒလာကိုအကြောင်းပြတဲ့စာထဲမှာစီပိုလွန်ကဒီတရားရေးလုပ်ငန်းစဉ်မှာတက်သေးကံနာမည်တွေမပါသေးတာနဲ့သမ္မတဘက်ကမျက်မျက်တက်တာဖြေရှင်းနိုင်အောင်နောက်ထပ်ကြားနာပွဲတွေရှိမရှိမသိရသေးတာကြောင့်ဒီကြားနာပွဲကိုတက်ဖို့မဖြစ်နိုင်ဘူးလို့ဆိုပါတယ်။ဒါအပြင်နောက်ထပ်လုပ်မယ့်ကြားနာမှုတွေကိုလည်းအင်ပီရောဘက်ကတက်မတက်ဆိုတာကိုဒီသတင်းဘက်ကကြားမှာပဲအကြောင်းပြန်ပေးလည်လိမ့်မယ်လို့အင်ပီရောရှေ့နေစီပိုလွန်ကဆက်ပြောခဲ့ပါတယ်ခင်ဗျာ။
ကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 15905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီနေ့လာနေညပဲနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြည်ညာပေးနေပါတယ်အီရတ်နိုင်ငံမှာဝင်ကြီးချုပ်ယာရုကနေနှုတ်ထွက်သွားပြီးမြဲအီရတ်မြို့တွေမှာဆန္ဒပြပွဲတွေဆက်ဖြစ်နေပါတယ်။ဘာဆရာမြို့မှာဆိုရင်အမျိုးသမီးယာနဲ့ချီဒီကနေ့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။အစိုးရအခရီးလိုက်စားမှုတွေအပါအဝင်အထွေထွေမကျေနပ်မှုတွေကြောင့်အောက်တိုဘာလတည်းကစတင်ခဲ့တဲ့ဆန္ဒပြပွဲတွေမှာအမျိုးသမီးဆန္ဒပြသူတွေပထမဆုံးပါဝင်လာကြတာဖြစ်ပါတယ်။ဆန္ဒပြသူတွေပေါ်အစိုးရကအင်အားသုံးနှိမ်နှင်းတဲ့အပေါ်အပြစ်တင်တဲ့ဆိုင်းမုတ်တွေကိုကန်ဆောင်ပြီးဘယ်ပါတီကိုမှအလိုမရှိလို့ကြွေးကြော်ဆန္ဒပြခဲ့ကြပါတယ်။ဘက်ဒက်မြို့တော်နဲ့နိုင်ငံတောင်ပိုင်းမြို့တွေမှာလည်းဆန္ဒပြပွဲတွေဆက်ဖြစ်နေပါတယ်။လွန်ခဲ့တဲ့တနှစ်ကျော်ကမှဝင်ကြီးချုပ်ဖြစ်လာတဲ့အဗ်ဒယ်အဗ်ဒူလ်မဂ်ဒီရဲ့နှုတ်ထွက်စာကိုအီရတ်နှုတ်တော်ကအတည်ပြုခဲ့ပြီးနောက်တစ်ရက်ဖြစ်တဲ့ဒီနေ့မှဆန္ဒပြပွဲတွေဆက်ဖြစ်နေတာပါ။ဖွဲ့စည်းပုံအရဝင်ကြီးချုပ်အစ်စ်ဘသူ့ကိုခတ်မယ်ဆိုတာသမ္မတရွေးချယ်ရမှာဖြစ်ပါတယ်။ဝင်ကြီးချုပ်အစ်စ်ရွေးချယ်မှုကသတင်းနှစ်ပတ်လောက်ကြာနိုင်တယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။ဝင်ကြီးချုပ်အတစ်ကိုအတိမပြုနိုင်ခင်အထိအဗ်ဒယ်မာဂရီအနေနဲ့သူ့အစိုးရကအိမ်ဆောက်အစိုးရအနေနဲ့တာဝန်ယူဖို့သဘောတူထားပါတယ်။နိုင်ငံရေးစနစ်ကြီးတစ်ခုလုံးကိုပြုပြင်ပြောင်းလဲဖို့တောင်းဆိုနေတဲ့ဆန္ဒပြသူတွေကတော့အဗ်ဒယ်မာဂရီရဲ့နှုတ်ထွက်သွားရုံနဲ့မလုံလောက်ဘူးလို့ပြောနေပါတယ်။အစိုးရဆန့်ကျင်ဆန္ဒပြပွဲတွေဖြစ်နေတာနှစ်လလောက်ရှိနေပြီဖြစ်တဲ့အီရတ်မှာလုံခြုံရေးတွေရဲ့ပြစ်ခတ်မှုကြောင့်ဆန္ဒပြသူ400ထက်မနည်းသေဆုံးပြီး1000ကျော်ထိခိုက်ဒဏ်ရာရခဲ့ပါတယ်
။အစ္စရေးအနေနဲ့အနောက်ဘက်ကကဂျူးနဲ့မွတ်စလင်တွေကြားအကြမ်းဖက်မှုတွေတောက်လျှောက်ဖြစ်လာတဲ့ဟီဘရွန်မြို့မှာဂျူးအင်ယာသစ်ဆောင်းမဲ့ပေါ်ပ ါလက်စတိုင်းဘက်ကပြင်းပြင်းထန်ထန်ကန့်ကွက်လိုက်ပါတယ်။ပါလက်စတိုင်းစစ်ဆေးညှိနှိုင်းမှုဆာဘ်အရီကတ်ကပါလက်စတိုင်းအများစုရှိတဲ့ဒီဟီဘရွန်မြို့မှာအခုလိုဂျူးအခြေချအင်အားသစ်ဆောက်လုပ်တာကအမေရိကန်ကြောင်းလို့ပြစ်တင်လိုက်ပါတယ်။ဒီဆုံးဖြတ်ချက်ကြောင့်နှစ်ဖက်တင်းမာမှုတွေတိုးလာမှာကိုစိုးရိမ်နေကြတဲ့အချိန်မှာပဲညှိနှိုင်းမှုအရီကတ်ကဒါကဣသရေလ်ရဲ့ကိုလိုနီသွတ်သွင်းမှုတွေကိုတရားဝင်ဖြစ်လာစေမဲ့အမေရိကန်ဆုံးဖြတ်ချက်ကြောင့်ပထမဆုံးပေါ်လာတဲ့ရလဒ်ဖြစ်တယ်လို့ဝေဖန်လိုက်ပါတယ်။ပြေခဲ့တဲ့သတင်းပတ်ထဲမှာပဲအမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုကအနောက်ဘက်ကန်ကဂျူးခြေချအင်အားတွေဟာနိုင်ငံတကာဥပဒေအရတရားမဝင်မဖြစ်ဘူးလို့ကြေညာခဲ့ပြီးအခုလိုဆက်ဖြစ်လာခဲ့တာပါတကယ်တော့ပါလက်စတိုင်းတွေနဲ့ဂျူးနှစ်ဖက်လုံးကဘာသာရေးထွတ်မြတ်ထားတဲ့ဒီဟီဘရွန်မြို့မှာပါလက်စတိုင်းနှစ်သိန်းလောက်ရှိပြီးဂျူးက1000လောက်ပဲရှိတာပါမနေ့တုန်းကပဲဣသရေလ်ကာကွယ်ရေးဝန်ကြီးသစ်နဖာတလီဘန်နက်ကဟီဘရွန်မြို့မှာဂျူးခြေချအင်အားနှစ်ဆတိုးမြင့်ပြီးစေအောင်နာမှာဂျူးခြေချအင်အားသစ်တည်ဆောက်ဖို့အတီးပြချောင်းကြီးညာခဲ့တာကိုသဘောထားပြင်းထန်တဲ့ဂျူးတွေကတော့ကြိုဆိုခဲ့ပါတယ်။ဒီစေးဟာ19ရာစုစော်ပိုင်းကတည်းကဂျူးတွေရဲ့ပိုင်ဆိုင်မှုအောက်မှာရှိခဲ့တာကြောင့်ဒီလုပ်ရဟာသမိုင်းကြောင်းမှန်အောင်လုပ်လိုက်တာဖြစ်တယ်လို့ Hebron Jew Committee ကအပြတ်ထောက်ခံလိုက်ပါတယ်။အခုတည်ဆောက်မဲ့ဂျူးရက်ကွက်တဲ့ကြောင့် Muslim တွေဘက်က Ibrahimi Bali လို့ထွတ်မြတ်ခေါ်တဲ့ Patriarch Oku ကြီးနဲ့ရှီထားပြီးသားဂျူးရက်ကွက်ကိုတဆက်တည်းဖြစ်သွားစေမယ်လို့ Israel ကာကွယ်ရေးဝန်ကြီးကလည်းပြောခဲ့ပါတယ်ခင်ဗျ။
ဗြိတိန်နိုင်ငံလန်ဒန်မြို့တော်မှာပြီးခဲ့တဲ့တောက်ကြနေ့ကအကြမ်းဖက်တိုက်ခိုက်ခံရမှုမှာတေဆုံးသွားသူတွေနဲ့ထိခိုက်ဒဏ်ရာရသူတွေအတွက်အောက်မေဆူဒန်ပွဲကိုလန်ဒန်မြို့က Guildhall အဆောက်အဦမှဒီနေ့မနက်ပိုင်းအစောပိုင်းကကျင်းပခဲ့ပါတယ်။ဒါနဲ့တိုက်ခိုက်ခဲ့တဲ့အကြမ်းဖက်သမားကိုအန်ဒီယမ်မမှုဝဲဝိုင်းဖမ်းပေးခဲ့ကြတဲ့တာမန်ပြည်သူတွေနဲ့အရေးပေါ်တုံ့ပြန်သူတွေရဲ့ရဲရင့်မှုစီးလုံးမှုချစ်ခင်ရင်းနှီးမှုတို့ကြောင့်ဆိုးဝါးတဲ့အခြေအနေမှာတော့မျှော်လင့်ချက်ရှိစေခဲ့တယ်လို့လန်ဒန်မြို့တော်ဝန်စတစ်ခန်းကပြောကြားခဲ့ပါတယ်။ဒီအခမ်းအနားကိုဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်နဲ့အတိုက်ခံခေါင်းဆောင်ဂျယ်ရမီကော်ဘင်တို့လည်းတက်ရောက်ပါတယ်။နိုဝင်ဘာ29ရက်နေ့ကလန်ဒန်ဘရစ်ဒဌာနမှာအကြမ်းဖက်ဝါဒီတယောက်ရဲ့ဓာတ်ထိုးတိုက်ခိုက်မှုကြောင့်အသက်25နှစ်အရွယ်ဂျက်မာရစ်နဲ့အသက်23နှစ်အရွယ်ဆာကီယာဂျုံးစ်တို့အသေဆုံးခဲ့ကြပါတယ်။
အိန္ဒိယနိုင်ငံမှာတော့မိုးကြီးတာကြောင့်ချန်စီယိုဥဒတိုင်းပြိုချပြီးလူပေါင်းအနည်းဆုံး15ဦးသေဆုံးခဲ့ပါတယ်။နိုင်ငံတောင်ပိုင်းမှာချန်စီယိုဝန်တစ်ခုရဲ့ဥဒတိုင်းမနက်စောစောပြိုချပြီးအိမ်သုံးလုံးပျက်စီးသွားတာကလည်းအခုလိုသေဆုံးခဲ့တာပါခင
်ဗျ။တနင်္လာနေ့ညပိုင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ပြပြပေးသွားတာပါရှင်။အခုသတင်းလွှာတွေစက်တိုက်နားဆင်ကြရပါမယ်။ရန်ကုန်တက္ကသိုလ်ကိုကိုယ်ပိုင်စီမံခန့်ခွဲခွင့်ရတဲ့တက္ကသိုလ်ဖြစ်စေဖို့ဆောင်ရွက်ပေးမယ်လို့နိုင်ငံတော်ရဲ့ထိပ်ပိုင်ခေါင်းဆောင်တွေကရန်ကုန်တက္ကသိုလ်နှစ်တရာပြည့်အခမ်းအနားမှာပြောခဲ့ပါတယ်။မြန်မာပညာရေးစနစ်အဆင့်အတန်းမြင့်ဖို့အပါအဝင်ရန်ကုန်တက္ကသိုလ်ကြီးဖွံ့ဖြိုးတိုးတက်စေရေးမျိုးဆက်သစ်မျိုးဆက်ဟောင်းကျောင်းသားတွေနဲ့ညှိနှိုင်းတိုင်ပင်ဆောင်ရွက်တင်တယ်လို့လည်းသမဂ္ဂကျောင်းသားတချို့ကထောက်ပြကြပါတယ်။ဒီကနေ့စတင်ဖွင့်လှစ်တဲ့ရန်ကုန်တက္ကသိုလ်ရာပြည့်အခမ်းအနားကြောင်းမဆုမွန်ကစူးစီးတင်ပြထားပါတယ်ရှင်။
နှစ်တရာပြည့်ရန်ကုန်တက္ကသိုလ်ဟာအရှိတောင်အာရှမှာထိပ်တန်းအဆင့်မှာရပ်တည်နိုင်ခဲ့ပြီးမြန်မာနိုင်ငံအတွက်ပညာတတ်လူငယ်များစွာမွေးထုတ်ပေးနိုင်ခဲ့တဲ့ရန်ကုန်တက္ကသိုလ်ကြီးဖြစ်တာကြောင့်ဒီရန်ကုန်တက္ကသိုလ်အဆင့်မြင့်တိုးတက်စေရေးပညာရေးစီမံကိန်းတွေနဲ့စနစ်တကျဆောင်ရွက်သွားမှာဖြစ်ပါတယ်လို့ရန်ကုန်တက္ကသိုလ်ကျောင်းသားဟောင်းတဦးလည်းဖြစ်တဲ့အမျိုးသားလွတ်တော်ဥက္ကဋ္ဌမန်းဝင်းခိုင်တန်းကရန်ကုန်တက္ကသိုလ်ရာပြည့်အခမ်းအနားမှာအခုလိုပြောဆိုသွားပါတယ
်။ရန်ကုန်တက္ကသိုလ်ဟာအရှိတောင်အာရှမှာပညာရေးအဆင့်တန်းအပြင်အကောင်းဆုံးဖြစ်ခဲ့ပြီးအာရှအဆင့်မှာထိပ်တန်းကရပ်တည်နိုင်ခဲ့ကြောင်းရန်ကုန်တက္ကသိုလ်ဟာအရှိတောင်အာရှနိုင်ငံတွေကကျောင်းသားကျောင်းသူတွေလာရောက်ပညာစီးပူရာတက္ကသိုလ်ဖြစ်ခဲ့ပါတယ်ရန်ကုန်တက္ကသိုလ်ရဲ့ယာပိခါတမယမှာဒီလိုအခြေအနေကောင်းတွေကိုပြန်လည်ရရှိနိုင်ဖို့နိုင်ငံတကာအဆင့်မြင့်တက္ကသိုလ်ကြီးဖြစ်ဖြစ်ထွန်းလာစေဖို့အတွက်မဟာစီမံကိန်းမာစတာပလန်ကိုချက်မှတ်ထားပြီးဖြစ်ပါတယ်ရန်ကုန်တက္ကသိုလ်ကျောင်းသူကျောင်းသားဟောင်းကြီးတွေမျိုးဆက်သစ်ကျောင်းသားကျောင်းသူတွေဆရာသမားတွေနဲ့မိဘပြည်သူတရားလုံးကအမျိုးသားရေးတောင်ဝင်တဲ့အနေနဲ့တက်ညီလက်ညီအင်တိုက်အားတိုင်းဝိုင်းဝန်းပူးပေါင်းဆောင်ရွက်ပေးကြပါလို့တိုက်တွန်းနှိုးဆော်ရင်းဤကုန်းချွတ်အပ်ပါတယ်
1920ပြည့်နှစ်ဒီဇင်ဘာလကစတင်ခဲ့တဲ့ရန်ကုန်တက္ကသိုလ်ကြီးရဲ့နှစ်တရာပြည့်ရာပြည့်အကျိုးအခမ်းအနားကိုတော့ဒီကနေ့2019ခုနှစ်ဒီဇင်ဘာလတရက်နေ့ရန်ကုန်တက္ကသိုလ်ပရဝန်ဝင်ထဲမှာကျင်းပခဲ့ပြီးတော့နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကိုရိုင်းတက်ရောက်ဖွင့်လှစ်ပေးခဲ့ပါတယ်။တမိုင်းစင်လာကြီးမားတဲ့ရန်ကုန်တက္ကသိုလ်ကြီးရဲ့နှစ်တရာပြည့်အခမ်းအနားမှာအနှစ်သာရနဲ့ပြည့်ဝတဲ့အခမ်းအနားဖြစ်စေဖို့မြမပညာရေးအစင်တန်းမြင်မစေရေးကျောင်းသားတို့တောင်းဆိုနေတဲ့ကျောင်းသားတို့အခွင့်အရေးရရှိစေရေးစာရာတွေကိုနိုင်ငံခေါင်းဆောင်တွေ ောင်းအုပ်ချုပ်သူတွေမျိုးဆက်တဲ့မျိုးဆက်ဟောင်းចောင်းသားလူငယ်တွေပူပေါင်းဆွေးနွေးအပြေရှားကြတဲ့နယ်လို့လည်းမြန်မာနိုင်ငံရဲ့အကဲခတ်ဒေါက်တာရမျိုးသိန်းကသုံးသပ်ပါတယ
်ဒီရန်ကုန်တက္ကသိုလ်ရာပြည်အခမ်းအနားမှာဒီရန်ကုန်တက္ကသိုလ်မှာအဆက်ဆက်ပေါ့လေចောင်းသားလှူရှားမှုမှာပါဝင်ခဲ့တဲ့ဟိုဒီចောင်းသားဟောင်းတွေခက်ဆက်ဆက်ပေါ့လေနော်ငယ်ပေအသီးသီးမှာပါဝင်ခဲ့တဲ့ចောင်းသားចောင်းသူဟောင်းတွေအလုံးပါဝင်အောင်စုစည်းနိုင်ဖို့လိုအပ်တယ်လို့မြင်ပါတယ်။အဲ့ဒီလိုမစုစည်းနိုင်ဘူးဆိုရင်နော်ရန်ကုန်တက္ကသိုလ်ရာပြည်အခမ်းအနားဟာဟိုမဆလာခေနဝတာခေနာအာဖာခေအဲ့ဒီခေတွေမှာလုပ်ခဲ့တဲ့အခမ်းအနားတစ်ခုလိုပဲဖြစ်နိုင်တယ်လို့ကျွန်တော်တော့မြင်ပါတယ်။ကျွန်တော်တို့ရန်ကုန်တက္ကသိုလ်ပါဝင်တက္ကသိုလ်အားလုံးရဲ့ပညာရေးအဆင့်တန်းကိုဘယ်လိုမြင့်မားအောင်လုပ်နိုင်မလဲ။အဲ့ဒီလိုမြင့်မားအောင်လုပ်နိုင်ဖို့အတွက်ဘယ်လိုပူးပေါင်းဆောင်ရွက်နိုင်မလဲ။အချိန်နဲ့ပေါ့လေညီတိုင်းဆွေးနွေးအဖြေရှာတာမျိုးတွေကိုဒီရန်ကုန်တက္ကသိုလ်ရာပြည်ကာလမှာလုံနိုင်ပဲဆိုရင်ဒီအပီးပွင့်ကိုကျွန်တော်တို့ရဲ့သားသမီးတွေကျွန်တော်တို့ရဲ့မြင်းမြစ်တွေခံစားရနိုင်လိမ့်မယ်လို့အဲ့ဒီလိုသုံးသပ်ပါတယ်ဗ
ျရန်ကုန်တက္ကသိုလ်ရာပြည်ခန္ဓာမှာခေတ်ဆက်ဆက်တပိတ်မောက်ကျောင်းသားတွေရဲ့သမိုင်းဝင်လှုပ်ရှားမှုတွေပညာရေးတောင်းဆိုမှုတွေနိုင်ငံရဲ့အရေးကြီးတဲ့အခန်းကဏ္ဍမှာပါဝင်ခဲ့တဲ့နိုင်ငံခေါင်းဆောင်တွေရဲ့ကျောင်းသားလှုပ်ရှားမှုရန်ကုန်တက္ကသိုလ်ရဲ့ကြီးမြတ်တဲ့သမိုင်းကျောင်းခေတ်ဆက်ဆက်တွေကိုဖွင့်လှစ်ပြသပေးသွားမှာဖြစ်ပါတယ်ဒါ리고မျိုးဆက်တဲ့ចောင်းသားလူငယ်တွေသိရှိနိုင်အောင်လဲအဓိကထားဆောင်ရွက်တဲ့မှာကြောင့်ရန်ကုန်ရှေးပိုင်းတက္ကသိုလ်ចောင်းသားများတမကအလုံးမှုဆောင်ဖွဲ့ဝင်ဘာကသာចောင်းသားခေါင်းဆောင်တူဖြစ်တဲ့ကိုမင်းသွေးတစ်ကရာပြည့်ခန်းနာပေါ်အကြံပြုပါတယ
်ရာပြည့်ခန်းနာကိုစောဝဲရှင်ဝဲဒီသက်စာရင်တက္ကသိုလ်ရဲ့သမိုင်းကျောင်းနဲ့ဒီတက္ကသိုလ်မှာရှိခဲ့တဲ့ဒီအပတ်တရအဖြစ်ပြတဲ့နောက်ဒီတက္ကသိုလ်ရဲ့ကထွက်လာတဲ့ဖေးရပါကဘာသုံးဖို့နိုင်ဒီမှာဦးဆောင်နိုင်ခဲ့တဲ့ပုဂ္ဂိုလ်အခုနေပဲဒီဒီမှာထုံးပေါက်ခဲ့တဲ့ပညာရှင်တွေသူတို့ရဲ့သမိုင်းတွေအဲ့လိုမျိုးသမိုင်းတွေကိုမျိုးသက်တဲ့ကျောင်းသားတွေလက်သေးကိုကျွန်တော်တို့ကရောက်အောင်ထည့်ပြီးနိုင်မှာဒါရေကုန်တက္ကသိုလ်ကြီးကဘယ်လောက်ထိတန်ဖိုးရှိလဲကျွန်တော်တို့နိုင်ငံနဲ့ကျွန်တော်မျိုးသက်တွေပေါ်မှာဘယ်လောက်ထိကြီးလူပြရှိလဲဆိုတော့ကျွန်တော်တို့ကတန်ဖိုးထားရမှာပါအဲ့လိုမှမဟုတ်ဘဲနဲ့နိုင်ငံရဲ့ခေါင်းဆောင်ပုဂ္ဂိုလ်မျိုးတွေလာပြီးတော့စကားပြောပြီးရောအခမ်းအနားပြီးသွားတာဆိုတာမျိုးတော့ကျွန်တော်လက်ရှိလူသက်တရားတပ်ဖို့ထားမှုပိုင်းမှာရှိနေပါဘူးညော့နေနေပါပဲ
နှစ်တရားပြည့်တဲ့2020ခုနှစ်ဒီဇင်ဘာလအထိတနှစ်ပတ်လုံးတက္ကသိုလ်ရာပြည့်အခမ်းအနားတွေကိုကျင်းပမှာဖြစ်ပါတယ်ရန်ကုန်တက္ကသိုလ်အင်အားဆောင်ကလည်းရာပြည့်အကျုံအင်အားဆောင်ဓာတ်ပုံပြပွဲကျင်းပတယ်လို့ရန်ကုန်တက္ကသိုလ်စာကြည့်တိုင်းနဲ့မြန်မာနိုင်ငံစာပေထုတ်ဝေသူနဲ့ဖြန့်ချေသူများအတင်းတို့ပူပေါင်းပြီးလဲဒီဇင်ဘာလ5ရက်နေ့ကနေစလို့ရန်ကုန်တက္ကသိုလ်အဓိပတိလမ်းတစ်ပုတ်ပင်တဝိုင်းနဲ့ရန်ကုန်တက္ကသိုလ်စာကြည့်တိုင်းတွေရှိမှာရာပြည့်အကျုံစာအုပ်ပွဲတော်ကိုလည်းကျင်းပမှာဖြစ်ပါတယ်ရှင်
မဆုမပြပြသွားတာပါရှင်အခုရခိုင်ပြည်နယ်ဘက်ကဒုက္ခသည်တွေနေရပြန်ရေးဘက်ကိုအလှည့်ပေးကြပါတယ်ဘင်္ဂလားဒေ့ရှ်နောက်ဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်နှစ်ဖက်အစိုးရတာဝန်ရှိသူတွေကအစီအစဉ်ဆွဲဆောင်ရွက်နေကြပေမဲ့နှစ်ဖက်သဘောတူညီချက်အစီအစဉ်အရပြန်လည်ဝင်ရောက်သူတွေဒီကနေ့အထိမရှိသေးပါဘူးဒါပေမဲ့ကို့အစီအစဉ်နဲ့ကိုမြန်မာနိုင်ငံတဲ့ပြန်ဝင်လာကြတဲ့ဒုက္ခသည်အရေအတွက်ကတော့400ကျော်ရှိလာပါတယ်ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ရေးအခြေအနေတွေနဲ့ပတ်သက်လို့စုစုကမေးမြန်းတင်ပြသတင်းပေးပို့ထားပါရရှင်
။နေရပြန်ဖို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကပေးပို့လာတဲ့ဒုက္ခသည်2,200ကျော်တွေက21,000ကျော်ကိုစီစစ်ခဲ့ပြီးဖြစ်တယ်လို့မြန်မာနိုင်ငံရာယီဝင်ကြီးဌာနကထုတ်ပြန်ထားပါတယ်။အဲ့ဒီထဲက3,000ကျော်ကိုတော့နှစ်ဖက်အစီအစဉ်နဲ့လက်ခံရေးဆောင်ရွက်ဖို့ပြီးခဲ့တဲ့ဇူလိုင်လကတည်းကဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်ပေးပို့ထားတယ်လို့လည်းနိုင်ငံရာယီဌာနထုတ်ပြန်ချက်မှာပါရှိပါတယ်။ဒါပေမဲ့စစ်စစ်တဲ့နေရာမှာဗနက်ဦးကညင်းပယ်တယ်ဆိုတာကိုတော့အသေးစိတ်ထုတ်ပြန်တာမျိုးမရှိပါဘူး။နေရပြန်သူတွေကိုစစ်စစ်ဆောင်ရွက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတောင်မြို့လက်ဝဲလက်ခံရေးစခန်းကလူဝင်မှုကြီးကြပ်ရေးဌာနဒုညွန်ကြားရေးမှူးဦးအောင်ဖြိုးဟန်ကပြောပါတယ်။
တုတ်လိုက်ခွဲဖြစ်တယ်ကျွန်တော်တို့ခွဲဖြစ်တယ်ဆိုတော့ကျွန်တော်တို့ဘက်ကတော့ဒီမှာအမှန်တကယ်နေထိုင်ခဲ့ဘူးသူဟုတ်မဟုတ်ကျွန်တော်တို့ဖြစ်တာပေါ့နော်။ဒီတဲ့ဘက်ကတော့သူတို့အပြစ်မှုဆိုင်ရာသုံးတရာညှိစိုးမှုရှိမရှိပေါ့နော်။အဲ့ဒါနဲ့စစ်တယ်ပေါ့အဲ့ဒီကခုကျွန်တော်တို့ပေါင်းပြီးတော့မှစစ်စစ်ပြီးတဲ့အချက်တွေပေါ့သူတို့ဝင်လာရင်ရဖွဲ့ရေတွေကပြန်ပြီးတော့မှ check လုပ်ပြီးတော့မှဒါဟိုခွင့်ပြုပါဆိုတော့မှ GDG ပေါ့နော်အဲ့ဒါစစ်စစ်ပေးထားတာရှိပါတယ်ခင်ဗျကျွန်တော်တို့၄00ကျော်ကတော့ UH ရာကြီးအစီအစဉ်နဲ့မိမိစံနာသဘောတည်းလောက်ဒါကျွန်တော်တို့ GDG မဟုတ်ဘဲနဲ့သူတို့ပြန်ဝင်လာတဲ့အဖွဲ့တွေပေါ့နော်
ဒုက္ခသည်ပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးနှစ်ဖက်အစိုးရအကြားအပြန်အလှန်စီရင်ပေးပို့တာတွေရှိနေပေမဲ့နှစ်ဖက်အစိုးရပူးတဲ့အစီအစဉ်အရပြန်ဝင်လာတဲ့ဒုက္ခသည်တွေတော့အခုထိမရှိသေးပါဘူး။ဒါပေမဲ့ကိုယ့်အစီအစဉ်နဲ့ကိုပြန်ဝင်လာတဲ့ဒုက္ခသည်တွေကိုမြန်မာဘက်ကတီးခြားစီစစ်ဖို့တောင်မြို့လက်ဝဲနဲ့ငခုရစခန်းတို့မှာလက်ခံနေရချထားပေးနေပါတယ်။ဒါပေမဲ့ပြန်လည်ဝင်ရောက်လာသူအများစုကလုံခြုံရေးအခြေအနေကြောင့်သူတို့တွေရဲ့ဆွေမျိုးနီးစပ်အိမ်မှသာနေထိုင်ကြတာများတယ်လို့မောင်းနှောခရိုင်အုပ်ချုပ်ရေးမှူးဦးစိုးအောင်ကပြောပါတယ်။
ကျွန်တော်ရင်းချင်နေရပေါ့။တောင်းချင်နေဆိုတော့ပြန်ဝင်လာတဲ့ကဟိုဘက်မှာပြန်တော့ရင်တတ်မယ်ပြုမယ်နဲ့ချင်းချောက်မှုရှိတာပေါ့။
ငါတို့ဆက်ပါလေ။ဒါတော့မရှိပါဘူး။အများလိုက်ပြန်ဝင်လာရင်တော့တို့နေရာချဖို့မြန်တာပါဗျာ။တို့အားနဲ့တို့ပြန်ဝင်လာတော့ကျွန်တော်လည်းပြန်နေရာချဖို့အနေနဲ့ရှင်းပြခက်တာပေါ့။ဒါတော့တကယ်မရှိပါဘူး။ဒါလည်းတကယ်မအေးချမ်းနေကြတာပဲ။ဒါကတို့ဝါရှိတဲ့အတိုင်းပါလေ။ဘာမှပြဿနာမရှိပါဘူး။
အစိုးရကပြန်လည်ဝင်ရောက်လာသူတွေကိုစားနပ်ရိက္ခာထောက်ပံ့ပေးနေပြီးသူတို့ကိုယ်တိုင်ကလည်းရှာဖွေစားသောက်နေတယ်လို့ဦးစိုးအောင်ကအခုလိုဆက်ပြောပါဗျ။အဓိက
ကတော့သူတို့ကအရင်ကတော့ရွာတွေကဆိုတော့စိုက်ပျိုးရေးပေါ့ဗျာ။စိုက်ပျိုးရေးကိုပစောင်းကန်ဝင်နေတာမကူကတော့လည်းဘယ်လိုပြောမလဲ။အမီနီးစားရနီးစားရပေါ့သူတို့စင်မျိုးတွေနဲ့ပေါင်းလို့တာရှိတယ်။နောက်နေစားလို့တာရှိတာပေါ့နော်။
ကိုစီစင်တဲ့ကိုပြန်ဝင်လာသူတွေကိုမြမအစိုးရကရခိုင်ပြည်နယ်အတွင်းလူသားချင်းစာနာမှုကူညီထောက်ပံ့ပေးရေးပြန်လည်နေရာချထားရေးနဲ့ဖွံ့ဖြိုးရေးစီမံကိန်း UEHRD အစီအစဉ်နဲ့ပြန်လည်လက်ခံပေးနေတာပါတဖက်နိုင်ငံကိုထွက်ပြေးသွားကြသူတွေကိုရိုဟင်ဂျာလို့ခေါ်ဆိုမှုအပေါ်မြမအစိုးရကလက်မခံပေးမယ်ဒုက္ခသည်တွေနေရပြန်နိုင်ရေးအတွက်ကိုတော့အာဆီယံအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်နေတယ်လို့ UNDP UNHCR အဖွဲ့တွေနဲ့လည်း MOU လက်မှတ်ရေးထိုးပြီးပူးပေါင်းဆောင်ရွက်နေပါတယ်
ဆူဆူပြောပြခဲ့တဲ့ကိုသဘောနဲ့ကိုပြန်ဝင်လာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအကြောင်းနားဆင်ခဲ့ရပြီးတဲ့နောက်အခုရခိုင်လက်နက်ကိုင်အဖွဲ့နဲ့အစိုးရတပ်တို့ရဲ့တိုက်ပွဲသတင်းကိုလည်းနားဆင်ကြရပါမယ်ရှင်။မြောက်ဦးမြို့နယ်အတွင်းမှာအစိုးရတပ်နဲ့ AA အဖွဲ့တို့နှစ်ရက်ဆက်တိုက်ပွဲတွေပြင်းထန်နေပြီးဒီနှစ်ရက်အတွင်းမှာအရက်သားတဲကတရားရတဲ့သူ၈ဦးအထိရှိလာပါတယ်ဒီကနေ့နဲ့မှလည်းမြောက်ဦးမြို့နယ်ရွန်းချောင်းဒေသမှာလက်နက်ကြီးကြီးကြပြီးအရသာ၃ဦးတရားရခဲ့တယ်လို့မြောက်ဦးမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစိန်ကပြောပါတယ်ဒီသတင်းအပြည့်စုံကိုတော့ VOA သတင်းတောက်ကိုသက်နိုင်ကသတင်းပေးပို့ထားပါတယ်ရှင
်ရခိုင်ပြည်နယ်မြောက်ဦးမြို့နယ်တွင်မှမနေ့ကနေဒီနေ့ထိတိုက်ပွဲတွေပြင်းထန်နေပြီးအရသာထိခိုက်ဒဏ်ရာရသူဟာလည်း၈ဦးအထိရှိလာပါတယ်ဒီကနေ့မနေ့နေ့လယ်12နာရီလောက်မှာမြောက်ဦးမြို့နယ်ရွှေချောင်းဘက်မှာဆူရတက်နေရခိုင်လက်နက်ကန်အဖွဲ့တို့တိုက်ပွဲတွေဖြစ်ပေါ်နေပြီးနယ်လိုက်ချွာအတွင်းသို့လက်နက်ကြီးကြီးကျရောက်ခဲ့တာကြောင့်ဒေသခံ၃ဦးဒဏ်ရာရရှိခဲ့တယ်လို့မြောက်ဦးမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစင်ကပြောပါတယ်
။ဟုတ်ကဲ့ဒီနေ့နေ့လယ်12နာရီဝန်းကျင်မှာပေါ့နော်။အဲဒီမြောက်ဦးမြို့နယ်မြောက်ဘက်ရွှေချောင်းဒေသဖက်မှာအဲဒီတိုက်ပွဲဖြစ်တယ်လို့ဒေသခံတွေကသတင်းပို့ကြတယ်။အဲ့ဒီတပ်ပွဲဖြစ်တဲ့နေရာလေးရဲ့အနှင်းတဝိုက်ဖြစ်တဲ့နလိတ်ကျေးရွာကဘောဆန္ဒဝင်းအသက်20နှစ်နောက်ပြီးတော့ဥပထွန်းကိုပါထွန်းအသက်18နှစ်မနန္ဒာမိုးအသက်13နှစ်တို့ကအသီးသီးဒဏ်ရာရသောအတယ်လို့သိရပါတယ်လူနာအချင်းတွေတော့မသိရသေးဘူးဗျာဒီဟိုဟာသူတို့ဆက်လင်နဲ့နှမိုင်းလောက်ကိုလာရတယ်လာပြီးမှအခုတော့ကားနဲ့သူတို့ကိုမြောက်ဦးစေယုံကိုပို့တော့ပါ
မြောက်ဦးမြို့နယ်ဖက်မှာတိုက်ပွဲတွေဖြစ်နေတာမှန်ပေမဲ့အသေးစိတ်ရှက်လက်မသိရသေးဘူးလို့အနောက်ပိုင်းတိုင်းစစ်တပ်နဲ့ရှောက်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ်။ဒီကနေ့တိုက်ပွဲဖြစ်ပေါ်နေတာတွေနဲ့ပတ်သက်ပြီးရခိုင်လက်နက်ကန်အဖွဲ့ဖက်ကလည်းတီးခြားအတည်ပြုတာတွေမရရှိသေးပါဘူး။မနေ့ကလည်းမြောက်ဦးမြို့နယ်ရှာရှည်ပြင်ကျေးရွာထက်ကိုလက်နက်ကြီးကြီးကြားရောက်ပောက်ကွဲခဲ့တာကြောင့်ကလေးငယ်၃ဦးနဲ့မျိုးသမီး၂ဦးဒဏ်ရာရရှိခဲ့တယ်လို့ဒဏ်ရာရရှိသောသူတွေရဲ့မိသားစုဝင်ဦးအောင်စင်ရှေကပြောပါတယ်။
လည်းလည်းဒီလေးချက်တည်းနေရာမှာနောက်ဆုံးချက်မှာတော့ကြပါတယ်ဒီကျွန်တော်နေကိုကြပါတယ်နေကြပြီးတော့မှနေကအကုန်လုံးပြုံးတော့တယ်လူတစ်ချက်မှာတော့ငွားရတော့တရားရပါတယ်အာသွေရတဲ့သူကတော့ခလေးတရားနဲ့မိမပန်းရတဲ့တရားဆွေးရပါတယ်မကြည့်တာကတော့ခဏနိုင်ရှင်းတော့မှပဲလက်နဲ့ငယ်ဘလို့ကုလေးတော့ပြေးပါတယ်အာရွာမြောက်ဘက်ကမနီမူရီလောက်ဆိုကြဖို့ထင်တယ်ကျပါလို့ကွာဝေးကကြောက်ထင်ပါလေ။အပြစ်တကားတို့ကတော့လက်နေကြီးတွေပြည်မှာသူတို့တဲ့တဲ့ကကျွန်တော်ရွာလေးကိုပြင်ဝင်လာတယ
်။မြောက်ဦးဟာရှင်းအောင်နေမေဖြစ်တာမို့ရှင်းအောင်ဖျားပထုတွေထိခိုက်မှာကိုစိုးရင်ရတယ်လို့မြောက်ဦးမျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထွန်းသာစင်ကပြောပါတယ်
။မနေ့ခဏခဏနိုင်လောက်မှာပေါ့နော်။ချာချေပြင်းအဲကျေးရွာမှာပေါ့နော်။အမြောက်ဆန်ထိတဲ့အတွက်ကလေး9ယောက်ဒဏ်ရာတွေရတော့ပါတယ်။အဲ့ဒီကလေးတွေကတော့မြောက်ဦးစိတ်မှာရှိနေတယ်အဲကျွန်တော်တို့ကတော့လွတ်တော်တဲမှာလည်းပဲအဲဒီနှုတ်နှစ်ဖက်ဆင်းနေဖို့ပေါ့နော်နှုတ်နှစ်ဖက်ဆင်းနေဖို့အတွက်ကျွန်တော်တို့အမြဲတမ်းတိုက်တွန်းနေပါတယ်အခုလိုတိုက်ပွဲဖြစ်နေရင်တော့ဗျာတိုက်ပွဲတွေဖြစ်နေမယ်အဲပြီးတော့ဒီနေ့စဉ်ရက်ဆက်ဆိုလိုပေါ့နော်အဲဒီလိုမျိုးတိုက်ပွဲတွေရှိနေလို့ရှိရင်ပြည်သူတွေထိခိုက်နိုင်တာမို့ရှိသလိုကျွန်တော်တို့ရှေ့ဟောင်းဒေဒီပထိုးတွေပေါ့နော်ကျောင်းအဆောက်အုံတွေနဲ့အများပြည်သူတွေရဲ့အကျိုးစီးပွားထိခိုက်နိုင်တာမို့လို့ဒီပါ
ရခိုင်မြောက်ပိုင်းမှာဒီဇင်ဘာလအတွင်းနေမြေရှင်းလင်းရေးတွေလှုပ်ဆောင်သွားမှာဖြစ်တာကြောင့်တိုက်ပွဲတွေအရင်ကထက်ပိုများလာမယ်လို့တပ်မတော်ဖက်ကပြောဆိုထားပါတယ်တဖက်မှာရခိုင်လက်နက်ကိုင်အဖွဲ့ကလည်းတပ်မတော်စစ်ကြောင်းတွေကိုလက်ဦးမှုန်းယူပြီးတိုက်ခိုက်နေတာတွေရှိနေပါတယ် ရခိုင်မြောက်ပိုင်းတိုက်ပွဲတွေကြောင့်အရာသားထိခိုက်ဒဏ်ရာရသူတွေတေဆုံးသူတွေနဲ့စစ်ဘေးဒုက္ခသည်ဥယျာဟာလည်းတနေ့ထက်တနေ့ပုံမများပြားလာနေပါတယ
်ကိုတန်နိုင်ပြောပြခဲ့တာပါရှင်မြန်မာပြည်ဆိုင်ရာသတင်းလွှာတွေကတော့ဒီလောက်ပါပဲအခုရာသီဥတုဆိုင်ရာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးကြပါတယ်ရှင်ရာသီဥတုပြောင်းလဲမှုဖြစ်ပေါ်နေတာတွေကိုရပ်တန့်ဖို့လုံလောက်တဲ့လုံလောက်ဝရိယစိုက်ထုတ်ပြီးလှုပ်ဆောင်ခြင်းမရှိတာကြောင့်လုံးဝပြန်ပြင်လို့မရနိုင်တဲ့အနေအထားကိုရောက်သွားနိုင်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကသတိပေးလိုက်ပါတယ်ကိုယ်စလဲပေါင်း 2,000 ခွဲတက်ရောက်မဲ့ဆယ်ရက်ကြာရာသီဥတုဆိုင်ရာညီလာခံမစခင်အတွင်းရေးမှူးချုပ်ကစပိန်နိုင်ငံမက်ဒရစ်မြို့မှာတနင်္ဂနွေနေ့တုန်းကအဲ့ဒီလိုပြောလိုက်တာပါမူလကချီလီနိုင်ငံမှာကျင်းပဖို့စီစဉ်ထားပေမဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်စပိန်မှာဒီညီလာခံကိုအေရှင်အဖြစ်လက်ခံကျင်းပပေးဖို့အတွက်အချိန်တိုအတွင်းစပိန်နိုင်ငံကတော့သဘောတူခဲ့တာပါ VOA သတင်းတောက်ဇလာတီကာဟုတ်ကဲ့သတင်းကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါမယ်ရှင်
ဥရုယာဒီပြောင်းလဲမှုဆန်ရတက်ကြွလှုပ်ရှားသူဆယ်ကျော်သက်အရွယ်ဆွီဒင်နိုင်ငံသူဂရက်တာ သွန်ဘတ်ခါလေကြောင်းနဲ့ခီးသွားလာမှုကြောင့်ဥရုယာဒီထိခိုက်ပျက်စီးမှုတွေကိုသိရှိနိုင်အောင်လှုပ်ဆောင်တဲ့အနေနဲ့မြောက်အမေရိကတိုက်ကိုရွှဲလွှင့်သွားခဲ့ပေမဲ့အခါနာကျင်းပမဲ့နေရာပြောင်းသွားတာကြောင့်နှစ်ရက်နောက်ကျပြီးမှရောက်လာနိုင်မှာဖြစ်ပါတယ်အခုတော့အတ္တန်လိတ်သမုဒ္ဒရာတစ်ဖက်ကမ်းကိုပြန်လာနေပြီလို့ဆိုပါတယ်ဥရုယာဒီပြောင်းလဲမှုအတွက်ပါဇက်နဲ့ပြောနေမယ့်အစားလက်တွေ့လှုပ်ဆောင်ကြဖို့သွန်ဘတ်ကတောင်းဆိုနေတာပါ
People in power, politicians, ask me for selfies and ask other climate activists for selfies because.
ခန္ဓာရှိတဲ့သူတွေနိုင်ငံရေးသမားတွေကကျမနဲ့ selfie ရိုက်ဖို့ဥရုယာတီပြောင်းလဲမှုဆိုင်ရာတက်ကြွလှုပ်ရှားသူတွေနဲ့ selfie ရိုက်ဖို့တောင်းဆိုကြပါတယ်။ပြီးတော့လူမြင်ကောင်းအောင်ဒီကဘာမြေကြီးကိုဂရုစိုက်ပါတယ်။အနာဂတ်မျိုးဆက်တွေအတွက်လည်းအလေးထားပါတယ်လို့ပြောကြပါတယ
်။တန်ရှင်းတဲ့လောင်စာဆီကိုပြောင်းလဲသုံးဆွဲရင်းနဲ့မိဂုံငွေထုတ်လုပ်မှုလျှော့ချရေးတို့ကိုတောင်းဆိုတဲ့ဆန္ဒပြပွဲတွေမှာဂျပန်နိုင်ငံကရီယိုတာနာဂါရှိမာလိုလူငယ်လေးတွေလည်းတက်ကြွစွာပေါ်ဝင်လာနေကြတာပ
ါ။ကျွန်
တော်တို့လူငယ်တွေဟာဥရုယာဒီပြောင်းလဲမှုနဲ့ဆိုင်တဲ့ပြဿနာတွေကိုမွေးကလေးကရင်ဆိုင်နေကြရတာပါ
။ကုလသမဂ္ဂရဲ့25ချိန်မြောက်ဥရုယာဒီပြောင်းလဲမှုဆိုင်ရာညီလာခံမစခင်မှာလူငယ်တွေအခုလိုပေါ်ဝင်လာတဲ့အပေါ်အတွင်းရေးမှူးချုပ်ကအချီးကျူးပြောကြားခဲ့ပါတယ်
။ Young people.are showing remarkable leadership and mobilization.
လူငယ်တွေဟာထူးခြားတဲ့ခေါင်းဆောင်မှုနဲ့စီးရုံနိုင်စွမ်းကိုပြသနေကြပါတယ်
။လက်တွေ့လှုပ်ဆောင်ခြင်းမရှိတဲ့နိုင်ငံရေးသမားတွေကိုလည်းဝေဖန်လိုက်ပါတယ်
။ Political will to put a price on carbon. Political will to stop subsidies on fossil fuels.
ကာဗွန်တန်းငွေထုတ်လုပ်မှုကိုဒဏ်ခတ်မဲ့နိုင်ငံရေးအရာလှုပ်ဆောင်လိုမှုလောင်စာဆီထုတ်လုပ်မှုကိုအမှားတော်ကြီးပေးတဲ့အစီအစဉ်2020နောက်ပိုင်းမှာကြောင်မီးသွေးနဲ့လျှက်စစ်တာထုတ်တဲ့ဆက်ရုံတွေတည်ဆောက်မှုတွေရပ်တန့်ပြီးဝင်ဝေကွန်အစားကာဗွန်ထုတ်လုပ်မှုအပေါ်အခွန်ပြောင်းကောက်တာတွေလုပ်တင်ပါတယ်ကျွန်တော်တို့အနေနဲ့တူးဖော်ပြီးလောင်စာဆီရယူမဲ့အစားတဘာဝအရောက်ရနိုင်တဲ့ပြန်ဖြည့်မြဲလောင်စာတွေကိုအစားထိုးသုံးစွနိုင်အောင်လုပ်ကြဖို့လိုအပ်ပါတယ
်ကပ္ပခေါင်းဆောင်အများတို့ကလေထုညဉ့်ညမ်းမှုကိုရှော့ချမဲ့အစီအစဉ်ကိုထောက်ခံကြောင်းပြောပြီးလက်တွေ့လှုပ်ဆောင်ဖို့ပြက်ကွက်နေပေမဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတော့ဥရုယာဒီပြောင်းလဲမှုကိုလစ်လာတဲ့သိပ္ပံကိုလက်မခံတဲ့အပြင်ကျောင်းမီးသွေးနဲ့တခြားလေထုညဉ့်ညမ်းစေတဲ့လုပ်ငန်းတွေကိုထောက်ခံကြောင်းပြောပါရတယ်။အဲဒီလိုလှုပ်ဆောင်မှုတွေအတွက်တစ်ချိန်မှာပေးဆပ်ကြရမယ်လို့အတွင်းမှုချုပ်ဂူတဲရက်စ်ကပြောပါရတယ်
။ We are confronted now with the global climate crisis.
ကျွန်တော်တို့ဟာကမ္ဘာလုံးဆိုင်ရာဥရုယာဒီပဋိပက္ခကြီးနဲ့ရင်ဆိုင်နေရပြီးနောက်ကျောင်းပြန်လဲလို့မရတဲ့အဆင့်ကိုကျော်သွားခဲ့ပါပြီ
။ဥရုယာဒီပြောင်းလဲလာနိုင်မှုကိုတွန်းလှန်နိုင်ဖို့သိပ္ပံပညာရှင်တွေကအလံပြမြေပုံချပေးထားပြီးအဲဒီမြေပုံအရကမ္ဘာအပူချိန်ကိုတက်တမ5ဒီဂရီဆယ်စီယပ်စ်ထက်မပိုအောင်ထိမ့်သိမ့်ထားရေးကာဗွန်ဒိုင်အောက်ဆိုက်တန်းငွေထုတ်လုပ်မှုကို2050မှာတိုးမလာအောင်ထိမ့်သိမ့်ထားရေးဖန်လုံအင်တန်းငွေထုတ်လုပ်မှုကို2010ခုနှစ်ကနေ2030အကြာ45ရာခိုင်နှုန်းသာရှိနေရေးလို့ဖြစ်ပါတယ်အဲ့ဒီညီမချက်တွေပြည့်မီအောင်တိုင်းပြည်အသီးသီးကလှုပ်ဆောင်ကြဖို့ကိုလည်းကုလသမဂ္ဂအတွင်းရေးမှူးချုပ်ကတိုက်တွန်းထားပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်ပြောပြခဲ့တာပါရှင် VOA ရဲ့တင်းလာနေညပိုင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို 16 19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပြချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်2019ခုနှစ်ဒီဇင်ဘာလ2ရက်တနင်္လာနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ19 2532တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လဲရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရရှင်။အခုညပိုင်း 10:00 အထိဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတော့မြန်မာတခွင်အစီအစဉ်နဲ့အတူစီးပွားရေးကဏ္ဍမှာကဘာလက်ခီးသွွားရာသီဖြစ်တဲ့အခုလိုဆောင်းကာလမှာရှမ်းပြည်နယ်တီဘောမြို့ရဲ့ခီးသွွားလုပ်ငန်းအခြေအနေဘယ်လိုရှိပါသလဲ။
ဒီလိုဒီ data ကြီးတာချမ်းသွားမယ်ဗါလေးနှစ်ကိုင်းနေအားလုံးအသိပေးသွားမယ်ဆိုရင်တော့ကျွန်တော်တို့ပို့ပြီးဖွင့်ဖြိုးလာဖို့ရမျှော်လင့်ပါတယ်ဗျအဲ့လိုအခြေအနေကိုလည်းအားလုံး
ဒီဘောကအဲ့လန်းညွန့်တူရဲ့ပြောပြချက်နဲ့အတူနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်မှာတော့ blogger တွေပြောသမျှနဲ့သက်တမ်းရောင်သတင်းလွှာအစီအစဉ်တွေကိုလည်းထုတ်လွှင့်ပေးသွားမှာပါရှင်အခုအရင်ဆုံးတော့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်စတူရင်ကစားရတာဝါသနာပါသူတွေဟာအရင်ကဓမ္မယုံတွေလက်ဖက်ရည်ဆိုင်တွေမှာကစားခဲ့ကြပြီးအခုကျတော့အဖွဲ့လေးတွေနဲ့ကလပ်အသင်းထောင်မဲ့လုပ်တဲ့အခါမှာပထမဆုံးအခက်အခဲတွေ့ရတာကနေရာဖြစ်ပါတယ်။တမိုင်းစတူရင်ကလပ်အနေနဲ့ဘလို့ဒီအခက်အခဲကိုဘလို့ဖြေရှင်းခဲ့ရသလဲဆိုတာမြင့်မခသတင်းအေဂျင်စီကကိုမွေးကျူတင်ပြထားပါတယ်ရှင်။
ကိုင်းကုန်းတရာအောင်နာကဖြတ်သွားမယ်ဆိုရင်လူ20 30လောက်ဝိုင်းဖွဲ့စုပြုံနေကြတာကိုတွေ့ရှိရမှာဖြစ်ပါတယ်။ရုပ်တရက်ကြည့်မယ်ဆိုရင်တော့မျက်လှယ်ဝိုင်းဒါမှမဟုတ်လောင်းကစားဝိုင်းတစ်ခုလားလို့ထင်မှားစရာရှိနိုင်ပေမဲ့စစ်တူရင်ကစားရတာခုံမင်းတဲ့သူတွေအတွက်တော့ဒီနေရာလေးဟာစုညံတန်နေတဲ့ကားလမ်းနဲ့ကြားကအိုအေစစ်လေးတစ်ခုပဲဖြစ်ပါတယ်။ဒါကတော့နိုင်မျိုးနယ်နဲ့မရန်ကုန်းမြို့နယ်တစ်ဝိုက်ကစစ်တူရင်ဝါသနာအိုးတွေမကြာခဏလာရောက်ကစားလေးရှိတဲ့သမိုင်းစစ်တူရင်ကလပ်ဖြစ်ပြီးဂုံးကျော်တရာအောက်ကညီနေရအလွတ်မှာစပွဲကုန်ကြီးချခင်ပြီးကစားကြတာပါ။တမိုင်းစစ်တူရင်ကလပ်ကိုမြမလယ်ရွေးစင်ကစားသမောင်းဟောင်းတူဖြစ်တဲ့ကိုစန်းသစ်လွင်နဲ့ကိုတင်မျိုးထွန်းတို့နှစ်ဦးက2018ခုနှစ်မှာစတင်တည်ထောင်ခဲ့တာပါ။
ဒီမြန်ကုန်းမြို့နယ်လိုင်မြို့နယ်ဤတစ်ပိုက်မှာဒီစစ်တူရင်ပလေယာတွေကစားသမားတွေကအများကြီးဖြစ်နေတာ။အများကြီးဖြစ်နေတော့အစီအပြေရဲ့နေရာလေးတွေအားလုံးတည်တိုင်းလမ်းဘေးကွန်းအတိုင်းမှာရှိမယ်၊တမိုင်းဟိုမှာရှိမယ်၊လက်ဖေးတိုင်းလေးမှာအစီအပြေလိုကစားကြတာ။ဒါပေမဲ့နောက်ဟိုပလေယာတွေများလာတဲ့ခါကျတော့ဘာအခက်အခဲဖြစ်လဲဆိုတော့ဒီဆိုင်နေရာအခက်အခဲလေးတွေရှိလာတာပေါ့နော်။နောက်အချိန်ရလဲပို့ပြီးတော့ကစားတဲ့အချိန်လေးပုံများလာတဲ့ခါကျတော့နေရာကခဲအဓိကဖြစ်လာတာပေါ့အဲဒီမှာကျွန်တော်တို့အားလုံးစဉ်းစားမိတာကတော့ကျွန်တော်တို့ချက်အားလုံးစုပြီးကစားရမယ့်နေရာလေးဒါဖြစ်ပေါ်လာဖို့ပေါ့နော်အဲစီစဉ်ရမယ်ဆိုပြီးတော့အားလုံးဆွေးနွေးပြကြတယ်ဆွေးနွေးပြတဲ့အချိန်မှာကျွန်တော်တို့ဒီကလပ်လေးတစ်ခုလုပ်ဖို့အတွက်စပြီးတော့ဒါစိတ်ကူးရပါတယ်အဲဒီမှာကျွန်တော်တို့ဒီတမိုင်းကုန်းကြော်ဒရာပေါ့နော်တမိုင်းကုန်းဒရာအောက်မှာကျွန်တော်နေရာလေးတွေ့တယ်အရင်ကတော့ဒီနေရာကဟိုဘာမှမရှိဘူးအမိုက်ပုံစံမျိုးပဲအမိုက်ဆွန့်ပြကြတာတွေရှိရပေါ့နော်အဲဒီနေရာလေးကိုသက်ဆိုင်ရာလူကြီးတွေကိုကျွန်တော်ခွင့်ပြုချက်တောင်းတယ်အဲဒီဘေးဘက်ဝင်ကျင်လည်းထိခိုက်မှုမရှိအောင်ကျွန်တော်ပလေယာတွေလည်းအဆင်ပြေပြေကစားနိုင်အောင်ဆိုပြီးတော့ဒီတမိုင်းကုန်းကျော်ဒရာအောင်မှာကျွန်တော်နေရာလေးပြေးဖြစ်သွားတာပါ
အသင်းဝင်ဦးရီတရာကျော်လောက်ရှိနေပြီးအသင်းဝင်နေတာမကပဲပြင်ပကဝါသနာပါသူတွေလည်းအားလက်ချိန်ဒီမှာလာရောက်လို့လက်ရည်ဆိုင်ရာလေ့ကျင့်ရာကစားကွင်းတစ်ခုတစ်ခုဖြစ်နေပါတယ်အစိုးရရဲ့ပံ့ပိုးမှုတွေနဲ့လိုအပ်ချက်တွေမြောက်များသာရှိနေသေးတဲ့မြန်မာနိုင်ငံရဲ့စစ်တုရင်အားကစားလောကမှာအခုလိုကလပ်အသင်းတွေထပ်တိုးလာတဲ့အတွက်မျိုးဆက်တစ်ကစားသမားတွေအများပြားထွက်ပေါ်လာဖို့ခွင့်ရေးပုံများလာတယ်လို့စစ်တူရင်ဝါသနာရှင်တွေကပြောကြပါတယ်စနစ်တကျလေ့ကျင့်သင်ကြားပေးတာတွေပညာမျှဝေပေးတာတွေလှုပ်ဆောင်ဖို့လိုတယ်လို့ဤပညာတက္ကသိုလ်ကျောင်းသားကိုအောင်သူရထုံးကပြောပါတယ
်ဒီတော့ကျွန်တော်ဦးနောက်ပိုင်းတော့တပတ်5ရက်လောက်ထိလာဖြစ်တယ်ဒါပေမဲ့တစ်ရက်ကိုလို့2နာရီ3နာရီပေါ့နော်ဟုတ်ကဲ့ဒီ club ကလာပြတာကျွန်တော်အိမ်နဲ့နေရပေါ့နော် chess club ကြောင့်အများကြီးရှိရဲဒါပေမဲ့ဒီ club ကအနည်းဆုံးဖြစ်တဲ့အတွက်အဲလမ်းလျှောက်ပြီးလာရုံနဲ့ရောက်တဲ့ဖြစ်တဲ့အတွက်အဲလာဖြစ်တယ်ပေါ့နေ့တိုင်းနေပါလာဖြစ်ပါရင်နောက်ပိုင်းမှာတော့ chess club တွေမရှိရတဲ့ဆန်ရှိရတော့ပေါ့ကောင်းတာပေါ့ဆိုတော့အနည်းဆုံးကျွန်တော်တို့လိုဝါသနာရှင်တွေရောလိုမျိုးဒီဝါသနာရှင်အဆင့်တွေရောဟိုအနေနဲ့လာပြီးတော့ဆော့လို့ရတယ်ဆော့တဲ့ခါမှာကိုယ့်ထက်ဒီလက်ကောင်းနဲ့လိုရင်းနဲ့ဆော့ရတဲ့ခါကျတော့အတွေ့အကြုံလည်းရတယ်ပို့ပြီးဖြစ်စေချင်တာကတော့လိုမျိုးဒီနာမည်ကြီးတဲ့ယောက်ကပေါ့နော်ဥပမာထားပါဆိုဗျာဟို rating အများကြီးတဲ့လူယောက်ကနေပြီးတော့ပြန်ပြီးတော့တင်ပေးတာမျိုးပေါ့နော်တခုခုနေ့တိုင်းမဟုတ်ရင်တောင်းလို့အချိန်တစ်ခုသတ်မှတ်ပြီးတော့အဲ့လိုဆိုတော့ပို့ပြီးတော့လူတွေတိုးတက်မယ်လို့ထင်တယ်ဘာလို့ဆိုတော့ chess ကဆော့တိုင်းတိုးတက်တာလည်းမဟုတ်ဘူးပေါ့နော်တိုးတက်မှုကနှေးတယ်ပေါ့နော်နေလာပြီးတော့ဆော့ရင်ပို့ပြီးတော့တိုးတက်မှုရှိတယ်ကျွန်တော်ထင်တယ
်ကလပ်အတွင်းမှာပြိုင်ပွဲတွေကိုမကြာခဏစီစဉ်ကျင်းပပေးနေပြီး
ကလပ်အသင်းပေါင်းစုံပြိုင်ပွဲကြီးတွေမှာလည်းတမိုင်းစစ်တူရင်ကလပ်ကိုစားပြုတွားရောက်ရှင်ပြိုင်နိုင်မဲ့ကစားသမားတွေကိုရွေးချယ်ဆေးလွှတ်ပေးနေပါတယ်။အဲ့ဒီအကြောင်းတွေနဲ့ပတ်သက်လို့ကလပ်ဥက္ကဋ္ဌဦးအောင်အောင်ကအခုလိုပြောပါတယ
်။ကလပ်အပြင်ပမှာတော့ကျွန်တော်တို့ကလပ်ပေါင်းစုံပြိုင်ပွဲရှိပါတယ်။ကလပ်ပေါင်းစုံပြိုင်ပွဲကိုကျွန်တော်တို့တွားပြိုင်ပါတယ်။ဟုတ်ကဲ့။အခုဇန်နဝါရီလမှာဆိုရင်ကျွန်တော်တို့မွန်ပြည်နယ်မှာပြုလုပ်မဲ့ကလပ်ပေါင်းစုံပြိုင်ပွဲကိုကျွန်တော်တို့တွားပြိုင်ပါမှာ။လက်ရှိကစားနေတာကတော့ကျွန်တော်တို့ဟာ6စနစ်နဲ့ပေါ့လေ။ဟိုဟာခုံကတော့10ခုံပေါ့။လူရောက်20ပြိုင်ပွဲကစားနေမှာကျွန်တော်တို့ဥစ္စာအမြန်ရှိပေါ့။ဥစ္စာ25မိနစ်ပြိုင်ပွဲကျင်းပနေတာဖြစ်ပါတယ်။ကျွန်တော်တို့ဒီလိုစနေတနင်္ဂနွေပေါ့ခါရတဲ့ဥစ္စာနှစ်ပတ်တစ်ခါသုံးပတ်တစ်ခါလောက်တော့ကစားဖြစ်ပါတယ်အဲ့လိုမျိုး
။စစ်တူရင်ကစားနေတာညင်ရင်နဲ့အတွေးခေါ်ကိုအသုံးပြုပြီးငိတ်သက်အေဂျင်စွာကစားရတာကြောင့်အတန်ပလန်နဲ့စူညံနေတဲ့ပတ်ဝန်းကျင်နဲ့တော့လိုက်ဖက်မှုမရှိလာပါဘူး။နေရာအခက်အခဲကြောင့်လမ်းဘေးမှာတည်ရှိနေရပေမဲ့တမိုင်းစစ်တူရင်ကလပ်ကနေထူးကျွန်ထက်မြက်ပြီးအရေးချင်းပြေဝရကစားသမားတွေထွက်ပေါ်လာဖို့ညှော်မှန်းချက်ကြီးကြီးမားမားရှိနေပါတယ်။ကျွန်တော်မှုကြည့်ပါ။မြမခသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာပါ။
မြမခသတင်းအေဂျင်စီကပေးပို့တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြကြရတာပါရှင်အခုစီးပွားရေးကဏ္ဍကိုနားဆင်ကြရဖို့အချိန်ရောက်ပါပြီရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲတွေဆက်သွားပြီးတဲ့နောက်တီဘောမျိုးကကဘာလှည့်ခရီးသွားလုပ်ငန်းပြန်ပြီးတော့အလုပ်ဖြစ်လာပါတယ်ဒါပေမဲ့ပြီးခဲ့တဲ့သတင်းပတ်ထဲတီဘောမှာပဲမိုင်းထီလို့ကဘာလှည့်ခရီးသွားတဦးသေဆုံးပြီးနောက်တဦးဒဏ်ရာရခဲ့ပြီးတဲ့နောက်ဒေသရင်းခရီးသွားလုပ်ငန်းအပေါ်မှာထိခိုက်မှုရှိလာနိုင်ပါသလားဒေသရင်းမှာမိခိုနေတဲ့ကဘာလှည့်ခရီးသွားလုပ်ငန်းပိုးပြီးတွင်ကျယ်လာဖို့ဘာတွေများလိုအပ်နေပါသလဲဆိုတာကိုတီဘောမျိုးကဒေသရင်းအဲ့လှမ်းညွန်ကိုအိုက်ဆိုင်နဲ့ဆွေးနွေးမေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမတ်သင်ကြီးထိုက်တင်ပြထားပါတယ်ရှင်
အဲ့တော့ကျွန်တော်တို့ဒီဆက်မြောက်ပေါ့နော်ဒီသိသိပုံမှာအိုက်ပရိဖြစ်သွားတော့မဆက်တိုင်းအဲ့တော့တော့ကြောက်သွားတယ်ဗျအဝင်အောင်မရှိတော့တာဗျအခုမှပြန်ကြာလာတာတစ်လောက်ပဲရှုံးမယ်ဗျ
ဘလို့ပုံစံခီးသွားတယ်အလားများပါလဲရှင
်ဟိုဘက်ဖက်ကပေါ့ဟုတ်ဒီကိုပိုင် FID တွေအလားပုံများတယ်ဗ
ျဆရာဒေတာအတွင်းမှာတီဘောပြင်သူတို့ကဘလို့ဘယ်ဒေတာတွေကိုသွားပါတယ်တီဘောတစ်ခုတည်းလားဒါမှမဟုတ်တခြားနေရီနဲ့ဆက်ဆက်ပြီးတော့ဒီလိုလာကြတာပါလား
။အဓိကကတော့တီဘောဥတီဘီလာကြတာကြ။တီဘောမှာကျတော့ကျွန်တော်တို့ဒီလိုမျိုးပေါ့နော်။တောင်မော data တွေမှာညအိညနေသွားလို့ရတယ်ပေါ့ဗျာ။ဟုတ်အဲ့ဒါလေးကြောင့်ကတော့တီဘောအဓိကလာကြတာဗ
ျ။ဘလောက်အလုပ်ဖြစ်ပါသလဲရှင်။ဒီကိုဆိုင်တို့လို data ring guide တွေအနေနဲ့ရောဟိုခီးသွားလုပ်ငန်းအပေါ်မှာလုံးဝမှီခိုပြီးတော့အလုပ်လုပ်လို့ရတဲ့အခြေအနေမျိုးရှိပါသလား။
အဲ့တော့ကြီးတော့မရသေးဘူးဗျအခုမှပဲပြန်ပြီးအချိန်ယူခါစားအဲ့လိုဖြစ်နေလို့လေဗျအရင်တော့ဆိုရင်တော့ရပါတယ်ဗျအလွန်ခဲတဲ့ကျွန်တော်တို့နှစ်နှစ်လောက်တုန်းကဆိုရင်တော့အဆင်ပြေပါတယ်ဗ
ျဟုတ်ကဲ့အခုအချိန်နေကရောဘယ်လိုရှိပါသလဲရှင
်အဲ့တည်းဟာနည်းဟိုအရင်အထက်ဆိုင်အလာတွေနေတော့တယ်ဗောနော်အဲ့တည်းအဝင်နေတာတဲ့အတွက်အဲ့လုပ်ငန်းတစ်ခုပဲမိခိုးလို့မရတော့ဘူးဗျကျွန်တော်တို့အဓိကတော့အဲ့တည်းအလာများတဲ့ဒီအော်တိုဘားနေဖေဗူအိုင်လာထိပေါ့အိုင်လာတိတော့လုံးလို့ရပါတယ်ဗျ
ခီးသွားတယောက်အနေနဲ့တီဘောကိုလာမယ်ဆိုလို့ရှင်ရင်ကုန်ကျစရိတ်ဘလောက်လောက်ရှိပါသလဲရှင
်ကုန်ကျစရိတ်ဖြန်းမြအားဖြင့်တော့ကျွန်တော်တို့အညာ8ဆိုရင်ပေါ့နော်ကျွန်တော်တို့တယောက်ကိုကျွန်တော်ဟိုပါပေါ့ကျွန်တော်2000ခွဲ3000ဝန်းကျင်လောက်တော့ရှိတယ်ဗျသူရဲ့ပုံမှန်ဈေးနှုန်းပေါ့ဗ
ျဆိုတော့ဒီအပေါ်မှာရောဒေတာရင်းစီးပွားရေးပေါ့နော်အဲ့လမ်းညွန်လုတ်တဲ့လူတွေနောက်တခြားဒီသူတို့ကိုဟိုတဲခိုကန်းလိုမျိုးဟိုပို့ဆောင်ဆက်သွယ်ရေးလိုမျိုးမှရောဟိုဒီလူတွေကပိတ်ဆံသုံးတဲ့အနေထားရောရှိပါသလားဒီခီးသွားတွေအနေနဲ့
အဲရှိပါတယ်ဗျသူတို့လာတဲ့အတွက်ကျွန်တော်တို့အလုတ်ကန်ရဲ့ခွင့်လန်းနေအများကြီးပေါ်လာတယ်ပေါ့နော်ကျွန်တော်ဒေတာခန် site တွေအတွက်အများကြီးအလုတ်ကန်ရဲ့ခွင့်လန်းနေရလာတယ်ပြီးတော့ကျွန်တော်အဲ့ဒါနဲ့ပတ်သက်တဲ့ဒီ taxi ပေါ့နော်ဒီ transportation တွေနဲ့အလုတ်ကန်အများကြီးရပါတယ်ဗျကျွန်တော်တို့ဒီဥမာဆိုရင်ကျွန်တော်ရန်ကုန်မန်းလေးအဲ့လိုကားဂိတ်တွေပေါ့နော်သူတို့ကလည်းစီးကြတယ်ဗျတော်တော်ကြီးဟု
တ်ကဲ့
ပြီးတော့စားတောက်ဆိုင်တွေဟုတ်အကုန်လုံးဟိုဖြစ်ကြပါတယ်ဗျသူတို့လာတဲ့အတွက
်ဘယ်နိုင်ငံကအလာများပါသလဲရှင်ဒီဥရောပဘက်ကလာတာများသလားဒါမှမဟုတ
်အဓိကတော့ဥရောပပေါ့ဗျသူကပြင်တင်နဲ့ဂျာမနီဗျ
တီဘောမှာရောဒီခီးသွားတွေအလဲအပတ်သွားတဲ့စိတ်ဝင်စားတဲ့နေရာတွေကဘယ်နေရာတွေဖြစ်ပါသလဲရှင်
ဒီဘုံမှာတွားရောက်လေပတ်လို့ရမယ့်နေရာရယ်15နေရာလောက်ရှိတယ်ဗျအနည်းဆုံးတော့73အများဆုံးတော့15နေရာလောက်ထိရှိတယ်ဗျသူတို့ပြတဲ့နေရာတွေပေါ့ဗျအ
ဲ့ဒီနေရာတွေကိုရောအစိုးရဘက်ကလုံခြုံရေး ဟိုအမခန့်ချက်ပေးထားပါသလားရှိပါသလားရှင
်လုံချုံကြီးအမခန့်ချက်ကတော့တကယ်နဲ့တကယ်တမ်းပေါ့နော်တို့တရားဝင်စာထုတ်ထားတဲ့အတိုင်းဆိုရင်ကျွန်တော်မြို့ပြင်တော့ထွက်လို့မရပါဘူးဗျဒါပေမဲ့ကျွန်တော်တို့ပေါ့တော့ဒီဟိုတယ်လေးတွေကနေဒေတာခန့်ကိုက်တွေနဲ့တွားရင်တော့ဟိုအဲ့လိုနားလည်မှုလေးတွေနဲ့ပဲတွားလာကြတာဗျ
ဘာအတွက်ဥပမာတီဘောမှာဆိုလို့ရှိရင်ဒါမြို့ထဲမှာလဲလဲပတ်ကြည့်ရဲ့အနေအထားမျိုးလားဒါမှမဟုတ်ဒီလူနေမှုလူနေထိုင်မှုပုံစံကိုလာပြီးတော့လေ့လာကြလားသူတို့ကဘာကိုစိတ်ဝင်စားတာပါလဲရှင
်သူတို့ကအဓိကတော့ဒီဘောမှာနာမည်ကြီးတာကျွန်တော် tracking ပေါ့နော်ဒီတောတောင်ထဲမှာတွားပြီးအိတ်လို့ရတယ်ပေါ့အဲ့လားနာမည်ကြီးလို့ဗျမြန်မာနိုင်ငံမှာဆိုရင်ကျွန်တော် claw ရဲ့ဒီဟာနဲ့နေရာပဲရှိသေးတယ်ဗ
ျနောက်တစ်ခုကအဲ့ဒီဒေတာတွင်းမှာတော်တဲ့တောင်နဲ့သွားတဲ့အခါမှာချင်းချောက်မှုမျိုးပေါ့နော်ကောရှိပါသလားဒီတိုင်ရင်သားလက်နဲ့ကင်နေဘက်ကမျိုးနောက်ဒီလက်နဲ့ကင်နေဘက်ကချင်းချောက်မှုမျိုးပေါ့နော်အဲ့ဒါမျိုးရှိပါသလားရှင
်အော်အဲ့လိုတော့မရှိပါဘူးဗျတခါတည်းကျွန်တော်တို့တွားရင်တိုင်လမ်းမှာတွေ့ရင်တော့နည်းနည်းထွေးထွေးပါရောခင်ဗျသူတို့လည်းဟိုဟာပေါ်ရွေးပါတယ်ဗျဟိုလိုမျိုးတော့မရှိပါဘူးဗ
ျဒီဒေတာတွင်းခီးသွားလာရေးလုပ်ငန်းပို့ပြီးတော့လုံခြုံပြီးတော့ပို့ပြီးတော့တိုးတက်ဖို့အတွက်ဘာတွေလုတ်ပေးစီခြင်းမှာတလဲကိုတင်ထက်တို့ကဒေတာတွင်းမှာလက်တွေလဲလုတ်နေတဲ့လူတွေဆိုတော့ပို့ပြီးတော့ဒီဟာတွေလိုအပ်ချက်ကိုပို့ပြီးတော့သိပါလိမ့်မယ်ဆိုတော့ဘာတွေလိုအပ်ပါတလဲရှင
်ဘာတွေလိုအပ်မလဲဆိုတော့အဓိကတော့ကျွန်တော်တို့ငင်းချမ်းရေးပေါ့နော်ဒီငင်းဒီတကယ်လို့ဒီဒေတာကြီးတာကျွန်တော်တို့ငင်းချမ်းသွားမယ်ဘာတွေဟိုအားလုံးလက်နက်ကင်တွေအားလုံးအသိပေးသွားမယ်ဆိုရင်တော့ကျွန်တော်တို့ပို့ပြီးဖွင့်ဖြိုးလာစေလာဖို့ရမျှော်လင့်ပါတယ်ဗျအဲ့လိုအခြေအနေကိုလည်းအားလုံးကမျှော်လင့်နေပါတယ်ဗျ
ဟိုတယ်ခီးဘက်ကဒီလုပ်ငန်းအပေါ်မှာဘယ်လောက်ပံ့ပိုးပေးထားပါသလဲ
အဲလိုမျိုးခီးသွားမြင့်တင်ဒီလုပ်ငန်းတွေကတော့ဟိုလိုမျိုးကြီးတော့မရှိဘူးဗျသူတို့ဟိုမကြာမကြာတော့သူတို့ဟိုပါဗောနော်သူတို့စစ်ဆေးချက်တွေတော့ရှိပါတယ်ဗျခီးသွားတွေဘယ်လိုမျိုးထပ်ပြီးပေါ်ဆောင်မလဲဗောနော်ကျွန်တော်တို့ပြီးတော့ဒီ data တွင်ခီးသွားလိုက်ဖွင့်ပြရေး CBD ဗောနော်အဲ့ဒါတွေဘယ်လိုလဲပေါ်ဆောင်မလဲဆိုပြီးတော့ကျွန်တော်တို့ဒီဝိုင်းဝန်းလောက်ဆောင်နေတာလည်းရှိပါတယ်ဗျသိဝင်စားမှုရှိအောင်ပို့ပြီးလာရောက်လည်ပတ်အောင်မို့ခင်ဗ
ျဒီတီဘောမှာတလောကပဲဒါချက်မိုင်းထိတယ်ဆိုတော့ဒီတီဘောမှာခီးသွွားလာရတဲ့အခြေအနေပေါ့နော်ခီးသွွားလုပ်ငန်းလုပ်ရတဲ့အနေအထားကဒီဆောင်ရံရှောင်ရံဘာတွေရှိပါသလဲ
ဆောင်ရံရှောင်ရံဆိုတာကကျွန်တော်တို့ဟိုပါပေါ့နော်ဟိုသွားမယ်ဆိုရင်ကျွန်တော်ဒေတာခံအလန်းညွန်တွေကိုငားပြီးသွားရမယ်ပေါ့နော်အဓိကတော့ပြီးတော့ကျွန်တော်တားမြစ်နေမီလေးရှိတဲ့အတွက်အဲ့ဒါတွေကိုလည်းဟိုသွာလာခွင့်မရှိဘူးပေါ့ဒီတက်ဆိုင်ရာနဲ့တရားဝင်စာတွေထုတ်ထားတယ်ဗျပြီးတော့ဆိုင်ငယ်တွေလည်းစီးပြီးတော့သွာလာခွင့်မရှိဘူးဗျဟိုမှာ
မတန်ကြီးထိုင်စီစစ်တက်ဆက်ပေးနေတဲ့စီးပွားရေးခန္ဓာကိုအင်္ဂါနေ့မနေ့ခင်မှာပြန်ပြီးနှာစင်နိုင်ပါတယ်ရှင်အခုတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ် World Website Web World Wide Web ဆိုတဲ့ဒီ website ဒီကိုတဲ့ဆိုချိုအတွက်အသုံးချနေတာကနေပြီးတော့ကဲတင်ဖို့လိုအပ်နေပြီဆိုပြီး www ကိုတီထွင်ခဲ့တဲ့ Satin Barnasley က web အတွက် contract ကိုထုတ်ပြန်လိုက်ပါတယ်အစိုးရတွေကုမ္ပဏီတွေလူမှုအတိုင်းဝိုင်းတွေကလိုက်နာတင်တယ်ဆိုတဲ့အခြေခံမူတွေစီမင်းစည်းကမ်းတွေကို contract ထဲမှာရေးဆွဲထားပါတယ်ဘလို့အချက်တွေပါတယ်လဲဆိုတာကိုမဆွတ်မြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ရှင်
အင်တာနက် online ပေါ်မှာအချက်အလက်တွေကိုမျှဝေနိုင်တဲ့ web စနစ်ကြီးကိုပြင်ဖို့လိုပြီးဆိုပြီးတော့ world wide web ကိုတီထွင်ခဲ့တဲ့ computer သိပ္ပံပညာရှင် Satin Barnasley က web အတွက် contract ဆိုပြီးလုပ်ထားပြီเนาะကိုသားညုံ
ဟုတ်တယ်ဗျဒီ web ကိုစိုးချိုးအတွက်အသုံးချမခံရအောင်နဲ့လူသားစုအတွက်အကျိုးရှိရှိနဲ့အသုံးပြုအောင်ကာကွယ်တဲ့အနေနဲ့ contract for the web ဆိုတဲ့ contract ကိုလုပ်လိုက်တာတဲ့မဆွေမမော
Satin Barnasley ကတီထွင်ခဲ့လို့အင်တာနက်မှာကိုဝင်ကြည့်ကျင်တဲ့ website တွေကိုဝင်ကြည့်လို့ရခဲ့ကြတာလေ website လိပ်စာရှေ့မှာ www. လို့ရေးပြီးတော့အင်တာနက် website မျိုးစုံတွေကိုဝင်ကြည့်နိုင်ခဲ့တာအနှစ်30တောင်ကျော်ခဲ့ပြီးအနှစ်30ကျော်လာချိန်မှာသူတီထွင်ခဲ့တဲ့ world wide web ကိုသတင်းမှားသတင်းတူအလိမ်ညာသတင်းတွေဖြန့်ဖို့ထောက်လှမ်းဖို့ကြားဝင်နှောက်ယှက်ဖို့အသုံးချနေကြတယ်တဲ့အဲ့ဒါကြောင့်အဲ့ဒီလိုမျိုးအသုံးချမခံရအောင်ကာကွယ်ပြီးတော့မူလရည်ရွယ်ခဲ့တဲ့အတိုင်းweb ရဲ့အစွမ်းနဲ့လူဘဝတွေပြောင်းလဲသွားအောင်လူမှုအတိုင်းဝိုင်းတွေတိုးတက်ကျွယ်ဝအောင်နဲ့မညီမျှမှုတွေကိုရော့ကျသွားအောင်လုပ်ဖို့လိုပြီလို့ Satin Barnasley ကပြောတယ်ရှင
် web ကိုစိုးကျိုးအတွက်မတုံးအောင်ကာကွယ်ဖို့ဆောင်းအချိန်တန်ပြီးဆိုပြီးတော့ကမ္ဘာထွန်းကအစိုးရတွေကုမ္ပဏီတွေပြည်သူတွေနဲ့2018ခုနှစ်မှာဆက်သွယ်ပြီးတော့ဒီလိုင်းနာတင်တဲ့စီမင်းစည်းကမ်းတွေကိုတိုင်ပင်ချမှတ်ခဲ့တာတဲ့ ဝက်အတွက် contract လို့ဆိုပေမဲ့မဖြစ်မနေလိုင်းနာရမယ် contract မျိုးတော့မဟုတ်ပါဘူးဒီ contract တွေကိုသဘောတူတယ်ဆိုတော့ဂတိကဝေပြုတ်ပြီးတော့ contract ထဲမှာပါတဲ့အခြေခံမူတွေစီမင်းစည်းကမ်းတွေကိုအကောင့်ထည့်ဖို့ဘူးဝက်နဲ့ပတ်သက်တဲ့ပြဿနာအဖြေတွေကိုရှာဖို့လုပ်တာပါ
အစိုးရရဲ့အနေနဲ့စီမင်းဥပဒေတွေချဖို့အချိန်ပေးရတယ်ဆိုတာကိုသူနားလည်တယ်လို့ Certain Business League ကအခုလိုပြောပါတယ
် The contract for the web in a way is a set of principles and it's a direction to move it doesn't mean we expect people immediately to completely change
web အတွက် contract ဆိုတာရှင်းဆက်နိုင်မှုအခြေခံမူတွေပါဒီမူတွေကိုချက်ချင်းလိုက်နာပြီးလုံးဝပြောင်းလဲသွားကြဖို့ကျွန်တော်တို့မမျှော်လင့်ပါဘူးအချိန်ပေးဖို့ဒေါ်လာတွေအများကြီးရှိပါတယ်အစိုးရတွေအတွက်စီမင်းဥပဒေတွေချမှတ်ဖို့ဆိုတာအချိန်အများကြီးလိုပါတယ်ကုမ္ပဏီတွေမှာမူဝါဒအသစ်တွေပြောင်းလဲချမှတ်ဖို့အတွက်လည်းအချိန်ပေးရပါမယ
်သူတည်ထောင်ထားတဲ့ World Wide Web Foundation ကထုတ်ပြန်တဲ့ web အတွက် contract ထဲမှာအခြေခံမူစီမင်းစည်းကမ်း၉ဘိုင်းကိုချပြထားပါတယ်အစိုးရတွေရဲ့ကုမ္ပဏီတွေရဲ့လူမှုအတိုင်းဝိုင်းတွေရဲ့ခဏ၃ခုခွဲပြီးတော့၃ခုစီပါ
အစိုးရတွေဘက်ကလိုင်းနာတင်တဲ့အခြေခံမူတွေကတော့အင်တာနက်သုံးညင်သူတိုင်းအင်တာနက်ချိတ်ဆက်နိုင်ရမယ်အွန်လိုင်းပေါ်မှာပြည်သူတွေရဲ့ကိုယ်ရေးကုတာကိုချိုးဖောက်မခံရအောင်လို့အကာအကွယ်ပေးရမယ်သူတို့နဲ့ပတ်သက်တဲ့ကိုယ်ရေးချက်လက်တွေကိုရယူရဲဆိုရင်လည်းဘလို့ချက်လက်တွေကိုရယူလဲဆိုတာကိုပြည်သူတွေသိပိုင်ခွင့်ကန့်ကွက်ပိုင်ခွင့်အဲ့ဒီချက်လက်တွေကိုရုပ်သိမ်းပိုင်ခွင့်ရှိရမယ်ဆိုပြီးတော့ contract ထဲမှာပါပါတယ
်ကုမ္ပဏီတွေဘက်ကလိုင်းနာတင်တဲ့အချက်တွေကတော့လူတွေအင်တာနက်ကိုလွယ်လွယ်ကူကူသုံးနိုင်ကြအောင်လုပ်ပေးရမယ်မတန်ဆွမ်းသူတွေလူနည်းစုဘာသာစကားပြောသူတွေအတွက်အွန်လိုင်းဝန်ဆောင်မှုတွေကိုလုပ်ပေးရမယ်။နောက်အဲ့ဒီကုမ္ပဏီတွေအနေနဲ့အွန်လိုင်းပေါ်မှာယုံကြည်စိတ်ချရအောင်လုပ်ထားရမယ်။နောက် privacy နဲ့ပတ်သက်တဲ့ setting တွေကိုလည်းအယိုးရှင်းဆုံးလုပ်ပေးထားရမယ်။ကိုယ်နဲ့ပတ်သက်တဲ့အချက်လက်တွေကိုတနေရာထဲမှာလွယ်လွယ်ကူကူစီမံခန့်ခွဲနိုင်အောင်လုပ်ပေးထားရမှာဖြစ်ပါတယ်
။ကုမ္ပဏီတွေကျင့်သုံးတဲ့နောက်စီကံကတော့ပစ္စည်းသစ်တွေထုတ်မယ်ဆိုရင်မထုတ်ခင်မှာရောထုတ်ပြီးတဲ့အခါမှာပါကြေကြေပြန့်ပြန့်ဆွေးနွေးကြဖို့နဲ့သူရဲ့နီးပညာကသတင်းမားတွေကိုဖြန့်နိုင်တဲ့အန္တရာယ်ရှိသလားလူတွေကိုထိခိုက်စေနိုင်သလားဆိုတာလည်းသုံးသပ်ဖို့လူတွေလို့ပါပါတယ်ဗ
ျလူတဦးတယောက်ချင်းစီလိုက်နာတင်တဲ့ဒီ web contract ထဲမှာထည့်သွင်းထားတာကတော့ web ကိုတံပိုးရှိတဲ့နေရာတစ်ခုဖြစ်အောင် web ပေါ်မှာအကျိုးရှိတာတွေကိုပဲချိန်ဆပြီးတော့တင်ကြားဖို့တောင်းဆိုထားပါတယ်လူတိုင်းလုံခြုံတဲ့ကြိုးဆိုနေတဲ့ဆိုတဲ့နေရာမျိုးဖြစ်အောင်လို့ online အတိုင်းဝိုင်းကိုတိစောက်ကြဖို့လည်းတိုက်တွန်းချက်ပါပါတယ်နောက်ဆုံးချက်ကတော့ဒီလူတိုင်းနေရာတိုင်းကနေပြီးတော့ web ကိုအသုံးပြုနိုင်ကြအောင်ပိတ်ပင်မှုတွေကိုတွန်းလှန်ကြဖို့လည်းဆော်ဩထားရဲ့ရှင
်ဒီနေ့ခေတ်မှာလူမှုကွန်ရက်တွေပေါ်မှာမူတည်ပြီးတော့လူမှုအတိုင်းဝန်တွေကပုံဖော်နေကြတဲ့ခေတ်ဖြစ်တာမို့လို့ web ကိုတာဝန်တိတိအသုံးပြုအောင်စီမင်းစည်းကမ်းတွေလိုလာတယ်လို့ Certain Business League ကပြောတယ်မဆွေးမမော
10 years ago if you go out to the street and ask people what's wrong with the web they say nothing it's great now people are worried about privacy
လူငယ်တဲ့ဆယ်နှစ်ကကဘာကြီးမှာဘာတွေဖြစ်နေရလဲလို့လမ်းပေါ်ကလူတွေကိုမေးရင်ဘာမှမဖြစ်ပါဘူးအားလုံးအဆင်ပြေပါတယ်လို့ဖြေကြမှာပါအခုတော့လူတွေကသူတို့ရဲ့ privacy အတွက်စိတ်ပူနေကြပါတယ်သူတို့ရဲ့ကိုယ်ရေးအချက်အလက်တွေဘာဖြစ်နေပြီလဲဘလို့အသုံးချခံနေရပြီလဲဆိုတာမျိုးပူပန်နေကြရပါတယ် online ပေါ်မှာ Wikipedia ကနေအချက်အလက်တွေကိုစိတ်ချလက်ချရယူနေခဲ့ကြတာကနေဘလို့အချက်အလက်တွေကိုယုံကြည်စိတ်ချရမလဲဆိုတာမသိကြတော့ပါဘူးonline ပေါ်မှာရနိုင်တဲ့အချက်အလက်တွေကလုံးဝအမှားကြီးဖြစ်နေတာတွေအများကြီးဆိုတာလူတွေသဘောပေါက်လာနေကြပါတယ
် World Wide Web Foundation ကထုတ်ပြန်လိုက်တဲ့ web address contract အချက်အလက်တွေကို Microsoft, Twitter, Google နဲ့ Facebook လိုနည်းပညာကုမ္ပဏီကြီးတွေအပြင် digital အခွင့်အရေးဆောင်ရွက်နေကြတဲ့အဖွဲ့တွေအပါအဝင်အဖွဲ့စည်းပေါင်း150ကျော်ကထောက်ခံကြတယ်ကိုသားညုံဦးရ
internet ပေါ်မှာအချက်အလက်တွေကိုမျှဝေပေးနိုင်တဲ့ web စနစ်ကြီးကိုလူသားတွေအတွက်အကျိုးရှိတဲ့စနစ်ကြီးပြန်ဖြစ်အောင်လို့ပြင်ဖို့ဆိုရင်ဒီပညာကုမ္ပဏီကြီးတွေရဲ့ထောက်ခံမှုကလူကူလူတယ်လို့ Certain Business League ကပြောတယ်မဆွေးမမော
Having them in the room is really important. Yes they do have an effect. Yeah you may
ဒီပညာကုမ္ပဏီတွေပါဖို့အသိကိုရေးကြည့်ပါတယ်။သူတို့ပါတဲ့အတွက်ထိရောက်မှုရှိပါတယ်။အစုရှယ်ယာရှင်တွေပါတဲ့ကုမ္ပဏီတွေပါတာကိုမူအရတချို့ကတော့လက်မခံကြပါဘူး။ကျွန်တော်တို့ကတော့ကုမ္ပဏီတွေရောအစိုးရတွေပါဒန်းတူအမြင်တွေတင်ပြတာရေးကြည့်တယ်လို့ထင်ပါတယ်။ဒီပညာကုမ္ပဏီတွေမပါဘဲဆွေးနွေးကြရင်သူတို့ရဲ့အမြင်တွေအတွေ့အကြုံတွေသိရတော့မှမဟုတ်ပါဘူ
း work contract ထဲမှာအချက်လက်တွေထည့်နိုင်ဖို့အချက်လက်တွေကိုပါဝင်ရေးဆွဲထားတဲ့အဖွဲ့အစည်းတွေအားလုံးလိုလာတဲ့ web စနစ်ဖြစ်အောင်လို့ဝိုင်းပြီးတော့တာဝန်ယူကြရမယ့်အချိန်ရောက်နေပြီလို့လည်းပြောကြတယ်ဗ
ျ web for contract ထဲမှာပါတဲ့အခြေခံမူတွေစီမင်းစည်းကမ်းတွေကိုလက်ခံတယ်လို့ Germany နဲ့ပြင်သစ်အစိုးရတွေကလည်းအရေးအမွေပြောထားကြပါတယ်
လက်ရှိအစိုးရဥပဒေတွေအစိုးရအဖွဲ့အစည်းတွေက online ပေါ်မှာပြည်သူတွေရဲ့လုံခြုံရေးကိုအပြည့်အဝအကာအကွယ်မပေးဘူးနည်းပညာကိုအသုံးချပြီးတော့လူမှုအတိုင်းအဝန်းတွေထိခိုက်အောင်လုပ်နေတာကိုတားဆီးမပေးနိုင်ဘူးလို့ Certain Business League ရဲ့ World Wide Web Foundation ကပြောပြီးတော့အခုလိုမျိုးလိုက်နာတင်တဲ့စီမင်းစည်းကမ်းတွေကိုထုတ်ပြန်တာမှာစီမင်းမော
နောက်တရုတ်အီရန်ရုရှားတို့မှလို့အစိုးရတွေကဒီအင်တာနက်ထိန်းချုပ်မှုတွေဆန်ဆာဖြတ်တာတွေအွန်လိုင်းပေါ်ကနေထောက်လန်းတာတွေလုပ်နေတာကလည်းစိန်ခေါ်မှုကြီးတစ်ခုဖြစ်လာနေတယ်လို့ World Wide Web ကိုတီထွင်တဲ့ကွန်ပျူတာသိပ္ပံပညာရှင်ကြီး Sir Tim Berners-Lee ကပြောတယ်ကိုသားညုံဦးရအွန်လိုင်းပေါ်မှာအချက်လက်တွေကိုမျှဝေနိုင်တဲ့ web စနစ်ကြီးကိုနိုင်ငံရေးအရာလိုသလိုအသုံးချနေကြတာတွေသတင်းတူသတင်းမှားဖျက်နေကြတာတွေ privacy ကိုချိုးဖောက်နေကြတာတွေကိုအခုအချိန်မှာတားဆီးကာကွယ်ဖို့လိုနေပြီအစီအစဉ်တွေချဆောင်ရွက်ဖို့လိုနေပြီအဲ့လိုမှအေးအေးယူဆောင်ရွက်မှုမလုပ်ဘူးဆိုရင် digital နည်းပညာပိုင်းအကြီးအကျယ်ထိခိုက်ဆုံးရှုံးမှုဖြစ်လိမ့်မယ်လို့လည်း Certain Berners-Lee ကသတိပေးထားပါတယ်ရှင်
မဆုမြတ်မွန်စီစဉ်တင်ဆက်ပေးနေတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။မြန်မာလူရင်းနေကြတဲ့ဘလော့တွေကအများစိတ်ဝင်စားမဲ့အကြောင်းအရာတွေနိုင်ငံတကာဘလော့ဂါတွေနဲ့ IT စောင်းပါရှင်တွေကြားအပြော့များအရေးများနေတဲ့အကြောင်းတွေကိုဒီဘလော့ဂါတွေပြောသမျှအစီအစဉ်ကနေပြီးတော့တနင်္လာနေ့ညဘက်အစီအစဉ်တိုင်းမှာတင်ဆက်ပေးနေတာဖြစ်ပါတယ်ရှင်။အခုမအေးတန်နာကျော်အစီအစဉ်တင်ဆက်ပေးမယ်တက်တန့်ရောင်သတင်းလွှာကိုလည်းနားဆင်ကြရအောင်ပါရှင်။
မင်္ဂလာပါရှင်။အားလုံးစိတ်နဲ့ပျော်ရွှင်ပေါ်ပါကြပါစေ။ဒီတစ်ပတ်တက်တက်ရောက်တဲ့လမှာတော့တရုတ်အနုပညာရှင်တွေတပိတ်မှောက်ရတဲ့ထိုင်ဝမ်ကအနုပညာဆုချီးမြင်ပွဲ။နောက်ပြီးတော့ Netflix ကပြတဲ့ The Crown ရုပ်သံဇာတ်လမ်းတွေဒီလိုမျိုးကမ္ဘာတစ်ဝှမ်းကထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုပြောပြပေးသွားပါမယ်။အရှာနိုင်ငံတွေအတွက်အမြင့်ဆုံးအနုပညာဆုချီးမြင်ပွဲတစ်ခုဖြစ်တဲ့ရွှေမြင်းဆုချီးမြင်ပွဲကိုဒီနှစ်တော့အစိုးရကပိတ်ပင်ထားလို့တရုတ်အနုပညာရှင်တွေမတည့်ရောက်နိုင်ပေမဲ့56ကြိမ်မြောက်အခမ်းအနားကတော့ထိုင်ဝမ်ကျွန်းထိုင်ပေမြို့တော်မှာနိုဝင်ဘာ23ရက်နေ့ကပဲကျင်းပသွားခဲ့တာပါထိုင်ဝမ်တရုတ်လက်အောက်မဝင်မဲနဲ့တည်တံ့ရည်တည်မှုကိုထောက်ခံအားပေးတဲ့မှတ်ချက်စကားမျိုးထိုင်ဝမ်ဒါရိုက်တာဖူယူကမနစ်က2018ဆုချီးမြှင့်ပွဲမှာပြောကြားခဲ့လို့ဒီနှစ်ဒီဆုချီးမြှင့်ပွဲကိုတရုတ်အနုပညာရှင်တွေမတက်ဖို့အတွက်တရုတ်အာဏာပိုင်တွေကတားမြစ်ခဲ့တာဖြစ်ပါတယ်တရုတ်စကားပြောရုပ်ရှင်တိုင်ဝမ်မှာအခုကျင်းပတဲ့ Golden Horse ရွှေမြင်းဆုချီးမြှင့်ပွဲကအရေးကြီးဆုံးဆုချီးမြှင့်ပွဲတစ်ခုဖြစ်နေနှစ်ပေါင်းများစွာလက်ခံလာကြတာဖြစ်ပြီးတော့တရုတ်ကဒီပွဲကိုတံပြန်တူပါပြီးတော့တော့မှ Golden Rooster ရွှေချက်ပါဆုချီးမြှင့်ပွဲဆိုပြီးတော့အရင်ကတည်းကတစ်နှစ်နှစ်ကြိမ်ကျင်းပခဲ့တာပါမနစ်တုန်းကပြည်ထနာဖြစ်ပြီးတဲ့နောက်မှာတော့တရုတ်ကထိုင်ဝမ်ဆုချီးမြှင့်ပွဲနဲ့ရက်တိုက်ပြီးတော့သူတို့ရဲ့ Golden Rooster ဆုချီးမြှင့်ပွဲကိုကျင်းပပါတယ်ရှင်ကိုယ်တိုင်ပါဝင်နိုင်တဲ့ရုပ်ရှင်ကားကြည့်ရသလို TV ဖန်သားပြင်တွေပေါ်မှာ online ကနေပြီးတော့ဓာတ်ရိုက်ကစားနိုင်မဲ့ game အစီအစဉ်တစ်ခု Google နည်းပညာကုမ္ပဏီကြီးကစတင်နေပါတယ်ရှင်။ Stadia ဆိုတဲ့ online game ကစားနည်းကိုအခု November 19မှာပဲ Google ကစတင်မိတ်ဆက်လိုက်ပြီးတော့အထူးခြားတာကအရင်လိုမျိုး game ကစားတဲ့ set တွေပါထားစရာမလိုပဲနဲ့ online ကနေပြီးတော့ဓာတ်ရိုက်ကစားနိုင်မှာပါ။ဒါကြောင့်မလို့ game ကစားကြတဲ့အတိုင်းအဝန်းမှာဒါကကြီးမားတဲ့အပြောင်းအလဲကြီးတစ်ခုလို့တင်စားပြီးတော့ပြောနေကြပါတယ်။
Error.Begin.
Astaria Pro ကိုအစပိုင်းမှာ3လစာအခမဲ့ရမှာဖြစ်ပြီးတော့နောက်ပိုင်းမှာတော့တစ်လကို $6.99 အခကြေးယူမှာပါ Astaria Pro မှာအခမဲ့ဂိမ်းတွေပြင်ဂိမ်းတချို့ကိုလည်းဈေးလျှော့ပေးထားပါတယ်လို့ Google ကပြောပါတယ်ရှင်ကိုရီးယားနိုင်ငံကနာမည်ကြီး K-POPအမျိုးသမီးတချင်းဆိုအဖွဲ့ဖြစ်တဲ့ Kara ဆိုတဲ့အဖွဲ့တွေကအဖွဲ့ဝင်ဟောင်းဖြစ်တဲ့အဆိုတော့ကူဟာရာတယောက်နိုဝင်ဘာ24ရက်နေ့တင်းင်းကြရီနေကပဲကွယ်လွန်သွားခဲ့ပါရင်သူ့ရဲ့ယုံလောင်းကိုသူ့အိမ်ကအိမ်ကူကောင်မလေးကတွေးလိုက်တယ်လို့သတင်းတွေထွက်လာပြီးရင်နောက်မှာတော့သူ့ကိုချစ်တဲ့ပြည်သက်တွေတော်တော်လေးကိုဝန်းနေသွားခဲ့ကြရပါရင်သူ့မသေးဆုံးခင်ကတော့စိတ်ကြယောဂါခံစားခဲ့ရပါရင်သူ့ရဲ့အလောင်းဘေးမှာတော့သူ့ဘဝနဲ့ပတ်သက်ပြီးတော့အဆိုးမြင်တဲ့သူ့လက်ရင်းနဲ့ရေးထားတဲ့စာကိုတွေးခဲ့ရတယ်လို့စိုးမြို့တော်ရဲတပ်ဖွဲ့ကော်မရှင်နာမင်းကြီးကပြောပါတယ်အာရှဒေတာတော်တော်များများမှာဟာရာဆိုပြီးတော့လူသိများတဲ့ကူဟာစိုက်ဘာဘူးလင်းလို့ခေါ်တဲ့အွန်လိုင်းပေါ်ကအနိုင်ကျင့်မှုတွေကိုကြဲကြဲလောင်လောင်ဆန့်ကျင်ပြောဆိုခဲ့သူပါကူနဲ့ရင်းနှီးတဲ့တငယ်ချင်းလည်းဖြစ်သူ့လိုပဲအွန်လိုင်းအင်တာနက်ကနေပြီးတော့အနိုင်ကျင့်ရေးသားမှတ်ချက်ပေးတာတွေကိုဆန့်ကျင်ပြောဆိုသူတို့လည်းဖြစ်တဲ့ FX K-pop အမျိုးသမီးအဖွဲ့တွေကကာမာလီတယောက်ဖြစ်တဲ့ဆူလီကလည်းပြီးခဲ့တဲ့အောက်တိုဘာလအတွင်းမှာပဲသူ့လိုအခုလိုတက်သေးသွားခဲ့ပါလားရှင်တဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်ဒီသတင်းလွှာကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြတဲ့ဆိုရင်တော့ ရုံးမြင့်တန်ကြားမှာတင်းငရီမနဲ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ I'll have my own yacht. I'll have my own jet.
မရေးတန်တာကျော်စီစဉ်တက်ဆက်ပေးနေတဲ့တတ်တန်အောင်သတင်းလွှာကိုနားဆင်ခဲ့ကြရတာပါရှင်။ကမ္ဘာတစ်ဝှမ်းကအမှုပညာအားကစားစာပေရင်းကျေးမှုစသဖြင့်နယ်ပယ်သီးသီးကထင်ရှားကျော်ကြားလူသိများသူတွေရဲ့အကြောင်းတစ်ပတ်အတွင်းသတင်းထွေတွေကိုစုစည်းတင်ဆက်ပေးနေတဲ့အစီအစဉ်ဖြစ်ပါရဲ့ရှင်။အခုအင်ကာညတိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါရစေ။
လောက်ကန်ရှာပါလို့မိမိရဲ့ရရွာကိုပြစ်ရွှေပြောင်းလှုပ်လှုပ်ဖို့ကြိုးစားကြသူတွေဟာခက်သစ်ကျွန်စနစ်ဆိုပြီးတော့တတ်မှတ်ထားတဲ့လူကုန်ကူးမှုရဲ့တားကောင်တွေဖြစ်ကြရပါတယ်။ဒီတားကောင်တွေထဲမှာမြန်မာနိုင်ငံသားတွေလည်းအများအပြားပါဝင်နေပါတယ်။မြန်မာနိုင်ငံမှာလူကုန်ကူးမှုတွေဟာဘယ်လိုပုံစံတွေနဲ့ဖြစ်နေလဲ။လူကုန်ကူးမှုတားဆီးရေးအတွက်မြန်မာနိုင်ငံဘက်ကဘာတွေကြိုးပမ်းနေလဲဆိုတာကိုလာမယ့်အင်္ဂါနေ့ညဒဲရီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမြန်မာလူရဲ့သတင်းရှင်အနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါလေ။ဒါမှမဟုတ်ကိုယ့်ရဲ့မြင်ကိုယ့်ရဲ့မိကုံတွေကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါလေ။ပါဝင်ဆွေးနွေးမြေမြန်ကြမယ်တော်ရရှင်တို့ကိုကျေးဇူးပါတယ
်။မနက်ဖြန်အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလူသူတွေအချိန်မီဆက်သွယ်နိုင်ကြပါလိမ့်ရှင်။မနက်ဖြန်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီအထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190တို့ကနေပြီးတော့တိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။ VOA ရဲ့တင်းလာနေညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရဲ့ရှင်အခုတနင်္လာနေ့ညဘက်ထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ကပြောပြပေးပါမယ်ရှင
်အမေရိကန်ပြည်ထောင်စုကိုတင်သွင်းတဲ့ဘရာဇီးယားနဲ့အာဂျင်တီးနားနိုင်ငံတွေကသမဏိနဲ့အလူမီနီယံတွေအပေါ်သွင်းကုန်ခွန်တွေချက်ချင်းပြန်တတ်မှတ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်ဘရာဇီးယားနဲ့အာဂျင်တီးနားနှစ်နိုင်ငံလုံးမှာသူတို့ငွေကြေးတန်ဖိုးတွေကိုအကြီးအကျယ်လျှော့ချထားတာကြောင့်အမေရိကန်လက်သမားတွေထိခိုက်နစ်နာနေတဲ့အတွက်အဲ့ဒီနိုင်ငံတွေကသွင်းတဲ့တပ်မင်းနဲ့အလူမီနီယံတွေအပေါ်သွင်းကုန်ခွန်တွေပြန်လည်ကောက်ခံမယ်လို့သမ္မတထရမ့်က Twitter လူမှုကွန်ရက်ပေါ်မှာဒီကနေ့ရေးသားခဲ့ပါတယ်။ဟောင်ကောင်ဒီမိုကရေစီရေးကိုအားပေးတဲ့ဥပဒေကိုအမေရိကန်ကအတည်ပြုလိုက်ပြီးတဲ့နောက်အမေရိကန်ရေတပ်သင်္ဘောတွေဟောင်ကောင်မှာကန့်ကွက်ခွင့်ပေးထားတဲ့ခွင့်ပြုချက်ကိုဆိုင်းလိုက်တယ်လို့တရုတ်နိုင်ငံကပြောကြားလိုက်ပါတယ်အမေရိကန်ရဲ့အထိပ္ပယ်မရှိတဲ့လောက်ရကြောင်းအမေရိကန်စစ်သည်မော်တွေလေယာဉ်တွေကိုဟောင်ကောင်ပိုင်နယ်ထဲနားခွင့်ပြုထားတဲ့ခွင့်ပြုချက်ကိုဆိုင်းထားဖို့တရုတ်အစိုးရကဆုံးဖြတ်ခဲ့ကြောင်းတရုတ်အစိုးရပြောခွင့်ရဟွာချုံရင်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ကမ္ဘာနိုင်ငံတွေအနေနဲ့ရာသီဥတုပြောင်းလဲဖောက်ပြန်မှုကိုတိုက်ဖြတ်ကြမလားရာသီဥတုဖောက်ပြန်မှုရဲ့ပြင်းထန်တဲ့တက်ရောက်မှုတွေကိုလက်လျှော့အရှုံးပေးမလားဆိုတဲ့လမ်းနှလမ်းကိုရွေးကြရလိမ့်မယ်လို့ကုလသမဂ္ဂအတွေ့အမှုချုပ်အန်တိုနီယိုဂူတဲရက်စ်ကပြောကြားလိုက်ပါတယ်စပိန်နိုင်ငံမက်ဒရစ်မြို့တော်မှာဒီကနေ့စတင်တဲ့ရာသီဥတုဆိုင်ရာညီလာခံဖွင့်ပွဲမှာအတွင်းရေးမှူးချုပ်ဂူတဲရက်စ်ကမိန့်ခွန်းပြောကြားခဲ့တာဖြစ်ပါတယ်။အောက်လွှတ်တော်တရားရေးကော်မတီမှာအခုသတင်းပတ်စတင်ပေးလွှတ်တော်ကြားနာပွဲတွေမှာအင်ဂျူရောကပါဝင်မှာမဟုတ်ဘူးလို့တုံ့ပြန်လိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်ကိုတရားစွဲသင့်မသင့်စဉ်စားဆုံးဖြတ်မဲ့ကြားနာပွဲကိုလာရောက်ပြီးတော့ခုခံခြေပဖို့သမ္မတထရမ့်ကိုရောသူ့ရဲ့အကြံပေးတွေကိုပါတရားရေးကော်မတီဥက္ကဋ္ဌဂျယ်ရော့နက်တလာကဖိတ်ကြားထားတာပါ။ဒါပေမဲ့ဒီဆောင်ရွက်မှုတွေကမျှတမှုရှိမှမဟုတ်တဲ့အတွက်မလာနိုင်ဘူးလို့အင်ဂျူရောကတုံ့ပြန်ခဲ့တာဖြစ်ပါတယ်။ Iraq နိုင်ငံမှာတော့ဝန်ကြီးချုပ်ယာရုကနေနှုတ်ထွက်သွားပြီးမဲ့ Iraq မြို့တော်တွေမှာဆန္ဒပြပွဲတွေဆက်ဖြစ်နေပါတယ်။ Basra မြို့မှာဆိုရင်အမျိုးသမီးယာနဲ့ချီဒီကနေ့လမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။ Baghdad မြို့တော်နဲ့နိုင်ငံတောင်ပိုင်းမြို့တွေမှာလည်းဆန္ဒပြပွဲတွေဆက်လက်ဖြစ်ပွားနေပါတယ်ရှင်
။တင်းလာတဲ့ညပဲထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုမဆုမြတ်မောင်ပြောပြပေးသွားတော့ပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရေးမှုကကိုဇော်ဝင်းလိုင်ဖြစ်ပြီးအသက်ဖမ်းအင်ဂျင်နီယာကတော့မီခဲဒူဗင်စကီဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်အစအဆုံးကိုအသံလွှင့်ချိန်ပြီးပြီးချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ20 25 32တို့ကနေနားဆင်နိုင်ကြပါတယ်။ဖီဝီသောတာရှင်များအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.